Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇူလိုင်လ12ရက်တနင်္လာနေ့ညပြည်သူမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925 30 နဲ့လန်လမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုပြည်သူမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါလိမ့်ခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူအတံမင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အမှုတချို့ကိုဒီကနေ့ထပ်မံကြားနာဆစ်ဆဲခဲ့တာမှာနောက်ထပ်ဆွဲချက်အသစ်တွေတင်လိုက်တာနဲ့အတူ
ဒါသာကြီးရတယ်ထားဆိုရင်လည်းပေါ့ဗျာအဲ့တော့အဲ့ဒီဥစ္စာကိုသူကလူဒုကပဲလူဒုကိုအချင်းချင်းဟိုဝိုင်းဝန်းပြီးတော့ညီညွတ်ညွတ်နဲ့တော်လာကြဖို့ပဲဖြစ်တော့ပဲတင်တယ်လို့သူကပြောတယ်ဗျာသူတမလာကြီးဥပ္ပင်းရတယ်သူက
လက်ရှိမြန်မာနိုင်ငံမှာအရှိန်အဟုန်ဖြစ်ပေါ်နေတဲ့ COVID တတိယလိုင်းအပေါ်ဆွေးနွေးနေကြောင်းဒေါန်ဆန်းစုကြည်ရဲ့ပြောကြားချက်နဲ့အတူသတင်းပေးပို့ချက်ကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့မြန်မာနိုင်ငံအတွင်းက COVID လူနာတွေအောက်ဆီဂျင်ရဖို့အခက်အခဲရှိနေကြတဲ့အခြေအနေနဲ့စစ်ကောင်စီဘက်ကလည်းအောက်ဆီဂျင်ရဖို့ကြိုးပမ်းနေတဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာကြာကြေးလုံခြုံရေးအတွက်အရသားတွေကိုစစ်တင်တာပို့ချပေးထားကြောင်းစစ်ကောင်စီကပြောလိုက်တာနဲ့အတူလက်ရှိနိုင်ငံရေးပြောင်းလဲမှုတွေအပေါ်ပြည်တွင်းမှာရှိနေကြတဲ့ရွှေကြဒုက္ခတွေရဲ့အမြင်သဘောထားစတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးတော့ပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့သတင်းတောက်မတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုတင်ဆက်ပေးတော့ပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်ခွန်ညိုနဲ့အလိမ္မာတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာပြီးသေဆုံးနှုန်းလည်းများလာတဲ့အတွက်ဖမ်းဆီးခံနေရတဲ့ဒေါအောင်ဆန်းစုကြည်ကမြန်မာလူထုအတွက်စိုးရိမ်ပူပန်နေတယ်လို့ရှေ့နေဖြစ်သူကပြောပါတယ်။ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်လူထုအချင်းချင်းညီညွတ်ဖို့ပန်ကြားတယ်လို့လည်းရှေ့နေဦးခမောင်စောကပြောပါတယ
်။ဒေါအောင်ဆန်းကြီးကတော့ထားစိုးရိမ်နေပေါ့ဗျာ။အဲ့တော့အဲ့ဒီဥစ္စာကိုလူထုကပဲကိုအချင်းချင်းဝိုင်းဝန်းပြီးတော့ဟိုဟာညီညွတ်ညွတ်နဲ့တော်လာကြဖို့ပဲဖြစ်တော့မယ်တင်တယ်လို့သူကပြောတယ်ဗျာ။တော်တော်များများဝင်များတယ်သူအဲဆူတောင်းတဲ့အကြောင်းသူအဲနေတိုင်းမြစ်တာပူတဲ့အကြောင်းအဲ့ဒါလေးပြောတော့ပါမယ်သူက
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးကလေးကဖမ်းဆီးထိန်းသိမ်းခံထားရပြီးတဘာဝဘေးရန်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအပါအဝင်စွဲချက်တော်များများနဲ့ရင်ဆိုင်နေရပါတယ်COVID-19 နဲ့သေဆုံးမှုနှုန်းနေ့စဉ်မြင့်တက်လာနေတာကြောင့်ရန်ကုန်နဲ့ပဲခူးတိုင်းတွေမှာအိမ်ပြန်မထွက်ဖို့ကန့်သတ်မိန်ကိုဒီကနေ့ဇူလိုင်လ12ရက်နေ့ကစပြီး18မြို့နယ်မှာထပ်တိုးထားပါတယ်။ဒါကြောင့်နိုင်ငံတော်ဝန် Stay at home အိမ်မှာပဲနေကြဖို့ကန့်သတ်တဲ့မြို့နယ်ပေါင်း60ကျော်သွားပါပြီ။လက်ရှိအချိန်တွေမှာအောက်ဆီဂျင်အချိန်မီမရတာနဲ့လုံလောက်မှုမရှိတာတွေကြောင့်သေဆုံးရတဲ့ COVID လူနာတွေများလာနေတဲ့အကြောင်းအကူအညီပေးနေတဲ့စေတနာဝန်ထမ်းတွေနဲ့ကျန်းမာရေးကျွမ်းကျင်သူတွေကပြောကြပါတယ်။ COVID-19 ရောဂါတွေအတွက်အောက်ဆီဂျင်ရှားပါတဲ့အခက်အခဲတွေကြုံနေရတဲ့အချိန်မှာပုဂ္ဂလိကအောက်ဆီဂျင်စက်ရုံတွေကိုထုတ်လုပ်ခွင့်ပိတ်ပင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေသလိုတချို့ဆက်တွေကိုစီးပွားကူးတိုင်းဝန်ကြီးဌာနကတွင်းခွင့်မပေးဘူးဆိုတဲ့သတင်းတွေထွက်နေတာနဲ့ပတ်သက်လို့လည်းမဟုတ်မှန်တဲ့အကြောင်းစစ်ကောင်စီဘက်ကညှင်းဆိုထားပါတယ်။အောက်ဆီဂျင်နဲ့ပတ်သက်ပြီးပုဂ္ဂလိကပိုင်ဆိုင်မှုတချို့ကန့်သတ်တာကိုတော့စစ်ကောင်စီဘက်ကဝန်ခံပြောဆိုထားပြီးဒါဟာလိုအပ်ချက်အရလုပ်တာဖြစ်တယ်လို့ခြေပပြောဆိုထားပါတယ်ရှင်။အိန္ဒိယမှာနေ့စဉ်ကိုဗစ်ကူးစက်နှုန်းတနင်္လာနေ့က4000အောက်ကိုကျသွားပြီးဒီကနေ့တနင်္လာနေ့မှာလည်း24နာရီအတွင်းပိုးတွေ့တည်ပြုလူနာ38145ယောက်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တောင်ကိုရီးယားမှာတော့တနင်္လာနေ့မှာတည်ပြုလူနာသစ်1100အထိတိုးလာတာကြောင့်ကူးစက်မှုအသစ်တွေပြန့်နှံ့မှုထိန်းချုပ်နိုင်ဖို့မြို့တော်ဆိုးနဲ့အနာဝန်ကျင်ဒေသတွေမှာကန့်သတ်တားမြစ်ချက်အသစ်တွေချမှတ်ခဲ့ပါတယ်။ယူဂန္ဒါနိုင်ငံဝန်ကြီးခရစ်ဘာယွန်မွန်စီကတော့သူတို့တိုင်းပြည်မှာကိုဗစ်ကာကွယ်ဆေးဝယ်ဖို့ပတ်စံရှိပေမဲ့အနောက်နိုင်ငံတွေဟာသူတို့နိုင်ငံသားတွေအတွက်တဲ့အလေးထားနေကြပြီးအာဖရိကနိုင်ငံသားတွေအတွက်ဂရုမစိုက်တာကြောင့်ဆေးဝယ်ဖို့အခက်တွေ့နေတယ်လို့ပြောလိုက်ပါတယ်။ချမ်းသာတဲ့နိုင်ငံကြီး10ခုမှာပဲလူဦးရေရဲ့80ရာခိုင်နှုန်းကိုကာကွယ်ဆေးအပြည့်ထိုးပေးနိုင်ပြီးဒါကိုကျန်တဲ့ကမ္ဘာဒေသအများစုကစောင့်ကြည့်နေကြရယုံသာရှိနေသေးတဲ့အကြောင်းဒါဟာကာကွယ်ဆေးရရှိမှုမမျှတာတာတရားမမျှတာတာတွေကိုတွေ့မြင်နေရတာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကလည်းပြောခဲ့တာပါကမ္ဘာတစ်လောကနိုင်ငံတွေကိုယ့်ပြည်သူတွေကိုကာကွယ်ဆေးရဖို့အသေးအံကြိုးစားနေကြတဲ့အချိန်မှာယောဂကာကွယ်မှုစွမ်းရည်မြင့်တဲ့အနေနဲ့တတိယတစ်ချိန်ထပ်တိုးပြီးကာကွယ်ဆေးထိုးဖို့စဉ်းစားချိန်တန်ပြီလို့ဖိုက်ဆာကာကွယ်ဆေးကုမ္ပဏီကြီးကပြောပါတယ် ဒါပေမဲ့လည်းအမေရိကန်ယောဂါကူးစက်မှုထိန်းချုပ်ကာကွယ်ရေးဗဟိုဌာန CDC နဲ့အစားအသောက်နဲ့ဆေးဝါးကုကဲရေးဌာန FDA တို့ကတော့အခုထိအမေရိကန်ပြည်သူတွေအနေနဲ့ကာကွယ်ဆေးနောက်တစ်လုံးထပ်ထိုးပေးဖို့လိုအပ်တယ်လို့မယူဆသေးကြောင်းပြောပါတယ်ရှင်။ဥရောပအားလိုက်ရဲ့ခရီးထွက်သူတွေဟာကမ္ဘာမြောက်ဖက်ခြမ်းဒေသတွေမှာဒီနှစ်တော့လွတ်လွတ်လပ်လပ်ခရီးသွားလာခွင့်ရတော့မယ်လို့မျှော်လင့်ခဲ့ကြပေမဲ့ဥရောပရဲ့တောင်ပိုင်းမှာအိန္ဒိယမှာစတွေ့ခဲ့တဲ့ Delta ကူးစက်မြန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်သစ်ပြန့်နှံ့ကူးစက်မှုကိုဟန့်တားနိုင်ဖို့တမျက်ချက်သစ်တွေပြန်ပြီးတော့ချမှတ်လာနေကြပါတယ်။ Spain, Portugal, Greece, Cyprus နဲ့ Malta တို့ဟာဒီနှစ်စောပိုင်းကခရီးသွားလာခွင့်ပထမဆုံးပြန်ခွင့်ပေးခဲ့ကြတဲ့နိုင်ငံတွေဖြစ်ပေမဲ့အခုတော့အသုံးအများဆုံး Pfizer နဲ့ AstraZeneca ကာကွယ်ဆေးတွေအပြည့်အဝထိုးမထားတဲ့အားလပ်ရဲ့ခရီးထွက်သူတွေပေါ်ပြည်ဝင်ခွင့်တင်းတင်းကြပ်ကြပ်ပိတ်ပင်ထားပါတယ်။ပြင်သစ်နဲ့ဂျာမနီတို့ကလည်း Spain နဲ့ Portugal နိုင်ငံတွေစီအားလပ်ရဲ့ခရီးမထွက်ကြဖို့ပြည်သူတွေကိုသတိပေးထားပါတယ်။ဂျာမနီကစိုးရိမ်ကြနိုင်ငံတဲ့ Cyprus ကိုထပ်ဖြေလိုက်ပြီးကာကွယ်ဆေးထိုးမထားတဲ့ဂျာမန်နိုင်ငံသားတွေအဲ့ဒီဒေသကပြန်လာရင်ကိုယ့်ဘာသာတရားခွဲပြီးစောင့်ကြည့်ကြရမှာဖြစ်ပါတယ်။ဥရောပတိုက်တဲ့ကူးစက်မှုအသစ်တွေတိုးလာတဲ့အထက်မှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းပြင်သစ်မှာနှစ်ဆနီးပါးတက်သွားပါတယ်။ Delta မျိုးကွဲဗိုင်းရပ်စ်ဟာတခြားကိုရိုနာမျိုးကွဲတွေထက်60ရာခိုင်နှုန်းကျော်ပိုးပြီးတော့ကူးစက်နိုင်တဲ့အကြောင်းဥရောပယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးကသတိပေးထားပါတယ်ရှင်။ရန်ကုန်မြို့အင်းစိန်အချင်းထောင်မှာဖမ်းဆီးခံထားရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကော်မတီဝင်ဦးညံဝင်းဟာကိုဗစ်ကာယောဂါကူးစက်နေတဲ့အတွက်ရန်ကုန်စည်ယုံကြီးအထူးကုသဆောင် ICU မှာကုသမှုခံယူနေရကြောင်းသူရဲ့ရှင်နေဒေါ်စန်းမာလာညွန့်ကအခုလိုပြောပါတယ
် ICU ထဲမှာဟုတ်တယ်ဆရာရဲ့ညီအငယ်ဆုံးကတော့ဆရာနဲ့ပြောရပြီတဲ့အဲ့တော့အခုချင်းစားနာတယ်ပဲတော့မရှိဘူးပေါ့နော်ဘလို့ဖြစ်တဲ့ဆိုတော့တေးသာမမေးရတည်းဘယ်မနေ့ကတော့ရောက်တယ်ဆိုတော့လေအမနေပြီးရောမှာလည်းရှိသေးတယ်ဆိုတော့မနေ့ပြန်ပြီးမှာပဲအမဆရာစီသွားလို့ရအောင်သူကခိစာနေရလဲလုံးကျိရရုံမထုတ်ဘူးလေအနည်းနာနေရမထုတ်တာအဲ့တော့အမဆရာနဲ့တွေ့မှာပဲအစိုးအကြောင်းအကုန်ပြီးတော့မှာ
ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် NLD ဗဟိုကော်မတီဝင်လည်းဖြစ်ပြောခွင့်ရသူလည်းဖြစ်တဲ့ဦးညာဝင်းကိုဖမ်းဆီးထားခဲ့ပြီးအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်မှု905ခခွေနဲ့တရားစွဲထားတာပါအင်းစိန်ကျင်းထောင်ကနေမကြခင်ကလွတ်မြောက်လာသူတချို့မှလည်းကိုဗစ်ကပ်ရောဂါကူးစက်နေတာကိုစစ်ဆေးတွေ့ရှိထားပါတယ်ရှင
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ19.9 kHz 15653ည25 kHz 11803ည32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္ဂနွေည VOE ရဲ့ဒေတာရင်းသတင်းလာတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမအလေးမှာပါ။ဟေဒီနိုင်ငံမှာသမရဂျိုဗနယ်မိုယီစ်လှုပ်တံခံရပြီးနောက်လုံခြုံရေးအခြေအနေနဲ့တခြားလိုအပ်ချက်တွေကိုအကဲဖြတ်စစ်ဆေးဖို့အမေရိကန်ပြည်ထောင်စုကအဖွဲ့တစ်ဖွဲ့မနေ့ကစီလွှတ်လိုက်ပါတယ်။ဒီအဖွဲ့မှာဘယ်အစိုးရအေဂျင်စီတွေပါဝင်လဲဆိုတော့ချက်ချင်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဟေဒီမှာဖြစ်ဖြစ်နေတဲ့ဆုပ်ရွှဲမှုတွေနဲ့ကတောင်ကနစ်အနေထားမှာအမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိအနေထားထက်ပိုပြီးပါဝင်မယ်မပါဝင်ဘူးဆိုတဲ့ဆုံးဖြတ်ချက်တစ်စုံတရာမချခင်အခုဆေးလွှတ်လိုက်တဲ့အဖွဲ့ကသမ္မတဂျိုးဘိုင်ဒန်ကိုပြန်အစည်းအဝေးခံမယ်လို့အမေရိကန်အကြီးတန်းအရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါရယ်။သမ္မတမိုရီစ်လုံခြံခံရပြီးတဲ့နောက်ဂျိုကြားပေါ်ပေါက်နေတဲ့ဟေဒီကအကြမ်းဖက်မှုတွေကိုနှိမ်နှင်းဖို့အမေရိကန်စစ်တပ်တပ်ဖွဲ့တွေဆစ်လွတ်ပေးရေးဟေဒီဘက်ကစစ်ဆော့ပိုင်းကတောင်းဆိုထားတာကိုတော့အမေရိကန်ပြည်ထောင်စုကညင်ပယ်ထားပါတယ်။သမ္မတမိုရီစာဖော်ဒိုပရင်စ်မြို့တော်သူ့နေအိမ်မှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတနက်နဲ့ပြစ်တက်လုံခြံခံခဲ့ရတာပါ။ဒီလုံခြံမှုမှာအမေရိကန်နိုင်ငံသား9ဦးနဲ့ကိုလံဘီယာနိုင်ငံသား26ဦးပါဝင်ပတ်သက်နေတယ်လို့ဟေဒီရဲ့ဘက်ကဆွဆဲပြောဆိုထားပါတယ်။ဟေဒီအရေးအတွက်ဒေတာရင်းကလက်တွဲဘက်နိုင်ငံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ညှိနှိုင်းသွားမယ်လို့အမေရိကန်အစိုးရဘက်ကပြောထားပါတယ်ရှင်။အာဖဂန်စစ်ပွဲကိုအဆုံးသတ်လိုက်ပြီးဆိုတဲ့သဘောနဲ့အာဖဂန်ကအမေရိကန်တပ်တွေကိုကြီးကြပ်တဲ့အမေရိကန်တပ်မှူးဗိုလ်ချုပ်ကြီးအော့စတင်မီလာဟာအခုဒီနေ့တနင်္လာနေ့မှာသူ့တာဝန်ကိုပြန်လည်ရုပ်သိမ်းမှာဖြစ်ပါတယ်။အာဖဂန်မှာအမေရိကန်တပ်တွေရုပ်သိမ်းနေတဲ့ချိန်ထဲမှာတော့တပ်ဖက်မှာဂျာလီဘန်တပုံတွေပြန်အရှင်ရအားကောင်းလာနေပါတယ်။အာဖဂန်ကအမေရိကန်တပ်တွေတည်ရှိမှုနောက်ဆုံးတရားဝင်သတ်မှတ်ထားတဲ့ဩဂတ်လ31ရက်နေ့မတိုင်ခင်ဗိုလ်ချုပ်ကြီးမီလာဟာအာဖဂန်မြေပြင်မှာအမေရိကန်တပ်တွေကိုကြီးကြပ်ရတဲ့ကျယ်လေးပွင့်တက်နောက်ဆုံးဗိုလ်ချုပ်ကြီးဖြစ်ပါလိမ့်မယ်။ ဩဂတ်စ်လ31ရက်နေ့လုံးမဲ့တရားဝင်တပ်ရုပ်ခန္ဓာဟာအာဖဂန်နစ္စတန်မှာအမှုထမ်းခဲ့တဲ့အမေရိကန်စစ်မှုထမ်းဟောင်းတွေတက်ရောက်နိုင်ဖို့အခက်အခဲတွေရှိလာနိုင်ပါတယ်။ဒါ့အပြင်တာလီဘန်တွေကနယ်မြေချဲ့ထွင်သိမ်းပိုက်မှုတွေရှိလာတာကြောင့်အနောက်နိုင်ငံတွေကြောထောက်နောက်ခံပေးထားတဲ့အာဖဂန်အစိုးရအနေနဲ့နိုင်ငံကိုဆက်ပြီးထိန်းထားနိုင်ပါမလားဆိုတာလည်းမရေမရာရှိနေပါတယ်။အမေရိကန်မရိန်းတပ်ဖွဲ့ပို့ချုပ်ကြီးခန်းနမကန်စီကတော့အာဖဂန်နစ္စတန်၊အီရန်နဲ့ဆီးရီးယားအပါအဝင်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုအမေရိကန်ရဲ့အနာဂတ်အကူအညီတွေပေးဖို့ခပ်ဘူးမျိုးစီသွားခဲ့ပါတယ်။တာလီဘန်နဲ့အာဖဂန်သမ္မတအက်စရက်ဂန်နီအစိုးရကြားငြိမ်းချမ်းရေးသဘောတူညီချက်တစ်ခုနဲ့အဆုံးသတ်ဖို့မအောင်မြင်ခဲ့တဲ့အတွက်တာလီဘန်တွေဘက်ကစီရေးအရာဖြည့်ရှင်းဖို့ကြိုးပမ်းလာပုံရတယ်လို့ပို့ချုပ်ကြီးမကန်စီကတတိပေးခဲ့ပါတယ်။ပြည်내မျိုးတော်အတွက်လုံခြုံရေးအန္တရာယ်ရှိတယ်လို့သူကသတိပေးခဲ့ပြီးအမေရိကန်ကြောထောက်နောက်ခံပေးထားတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီနေရာတွေကိုပြင်းပြင်းထန်ထန်ခုခံဖို့စိတ်ပိုင်းဖြတ်ထားတယ်လို့ပြောပါတယ်။တောင်အာဖရိကသမ္မတဟောင်းဂျေကော့ဘ်ဇူမာအပေါ်ချမှတ်ထားတဲ့ထောင်ဒဏ်အပြစ်ပေးမှုအယူခံဝင်တာကိုတရားရုံးကနေဒီနေ့တင်းနှင်းလာနေကြားနာပါတယ်။သမ္မတဟောင်းဇူမာကိုထောင်ဒဏ်ချမှတ်တာနဲ့ပတ်သက်လို့တောင်အာဖရိကနိုင်ငံမှာဆန္ဒပြမှုတွေဖြစ်ပေါ်နေပါတယ်။အသက်89နှစ်အရွယ်သမ္မတဟောင်းဂျေကော့ဘ်ဇူမာကိုဖွဲ့စည်းပုံဆိုင်ရာတရားရုံးကနေမျက်ကွယ်ထောင်ဒဏ်အမိန့်ချမှတ်တာဟာမသင့်လျော်ဘူးဆိုပြီးသူရှင်နေတွေကတရားရုံးမှာအယူခံတင်တောင်းဆိုခဲ့တယ်လို့ရိုက်တာသတင်းကရေးပါတယ်။2018ခုနှစ်အထိတာဝန်ယူခဲ့တဲ့သူ့ရဲ့ကိုနှစ်တာကာလတာဝန်ထမ်းဆောင်စဉ်ကာလအတွင်းလက်ပေးလက်ယူကိစ္စတွေနဲ့ပတ်သက်ပြီးစွပ်စွဲချက်တွေကိုစစ်ဆေးခံဖို့မစ္စတာဇူမာကတရားရုံးကိုမလာရောက်တဲ့အပေါ်တရားရုံးကိုမထီမဲ့မြင်ပြမှုနဲ့ထောင်ဒဏ်15လအမိန့်ချခဲ့ပါတယ်။ဒီအတွက်သူ့မွေးရည်မြေခွာဇူလူနှစ်ထားရှိအကျဉ်းတော်ကိုမစ္စတာဇူမာပြီးခဲ့တဲ့အပတ်တုန်းကတွားခဲ့ရပါတယ်။သူအကျဉ်းချနေချိန်မှာကိုဗစ်ကရောဂါကူးစက်ခံရနိုင်တယ်လို့လည်းသူ့ရဲ့ရှင်နေတွေကခြေပပြောဆိုပါရယ်။အာဖရိကသမ္မတဟောင်းဇူမာဟာသူ့ပေါ်ဆွဆွဲထားတာတွေကိုညှင်းဆိုခဲ့ပြီးစုံစမ်းမှုတွေကိုလက်ခံဖို့လည်းညှင်းခဲ့ပါရယ်။တရုတ်နိုင်ငံရဲ့စိုက်ဘာလုံခြုံရေးလုပ်ငန်းကိုချဲ့ထွင်ဖို့သုံးနှစ်ကြာမဲ့စီမံကိန်းတစ်ခုကိုတနင်္လာနေ့မှာတရုတ်နိုင်ငံရဲ့ဤပညာဝင်ကြီးဌာနကကြေညာခဲ့ပါရယ်။ဒီလုပ်ငန်းဟာအမေရိကန်ဒေါ်လာ38ဘီလီယံကျော်ကုန်ကြလိမ့်မယ်လို့ Reuters သတင်းဌာနကခန့်မှန်းထားပါရယ်။DD Global ကုမ္ပဏီကြီးရဲ့လုပ်ငန်းတွေကိုတင်ကြလိုက်ပြီးနည်းပညာဆိုင်ရာကိစ္စတွေမှာတရုတ်ကချုပ်ကန်လာချိန်မှာပဲအခုလိုမဟာဗျူဟာတရုတ်ကိုတရုတ်အစိုးရစက်မှုနဲ့တရင်အချက်လက်နည်းပညာဝင်ကြီးဌာနကနေထုတ်ပြန်ပြောဆိုလိုက်တာပါ။တဲယူပို့ဆောင်ရေးလုပ်ငန်းဆိုင်ရာ DD App ဝန်ဆောင်မှုကိုတုံးတဲ့သူတွေရဲ့အချက်အလက်တွေကိုဘလို့ထိမ့်သိမ့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေကစုံစမ်းစစ်ဆေးနေချိန်မှာပဲအဲ့ဒီ Mobile Phone App ကိုပြည်တွင်းမှာဖယ်ရှားဖို့တရုတ်ဆိုင်ဘာလုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုဌာနကအမိန့်ထုတ်ခဲ့ပါတယ်။အခုနောက်ပိုင်းကုမ္ပဏီရဲ့အစုရှယ်ယာဈေးကွက်တွေလည်းထိုးကျသွားပါတယ
်။နောက်ဆုံးရသတင်းတွေကိုမခွာညုံနဲ့အလိမ္မာတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေတင်းနှံနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပုတ်ချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ဒေါင်ဆန်းစုကြည်အမှုကြားနာတဲ့သတင်းနဲ့စပါမယ်။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုစစ်ကောင်စီကအာဂရီလိုက်စားမှုနဲ့နောက်ထပ်အမှု၄မှုထတ်တိုးတရားစွဲလိုက်ပါတယ်။အဲ့ဒီထတ်တိုးအမှု၄မှုထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နဲ့အတူဆွဲဆိုလိုက်တဲ့အမှုတစ်ခုလည်းပါတယ်လို့သူရှင်းနေတွေကပြောပါတယ်။အရင်ကဆွဲထားတဲ့အမှုတွေကအမှုနှစ်ခုကိုလည်းနေပြည်တော်တည်တံ့တရားရုံးမှာဒီကနေ့ဇူလိုင်လ12ရက်နေ့မှာစစ်ဆေးခဲ့တာမှာတရားဆွဲသူတွေဘက်ကဥပဒေနဲ့မညီနဲ့လှုပ်ခဲတာတွေတွေ့ရတယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်အမှုကြောင့်နောက်ဆုံးရထားသမျှရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူထွေးကပြောပြမှာပါခင်ဗျာ
။နိုင်ငံတော်တိုင်ကပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55ချိုးဖောက်မှုနဲ့စစ်ကောင်စီကအမှု၄မှုထက်တိုးတရားစွဲလိုက်ပါတယ်။ထက်တိုးအမှု၄မှုမှာတမှုကမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်ရဲ့အမှုတွေတစ်ခုဖြစ်ပြီးအမှုတွေအကြောင်းအသေးစိတ်ကိုလောလောဆယ်မသိရသေးဘူးလို့ဒေါန်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေတရားလွှတ်တော်ရှေ့နေကြီးဦးခမောင်စောကအခုလိုပြောပါတယ်
။တင်ရဒီနေ့ပဲနမတင်ကျွန်တော်တို့ပါပါလိမ့်မယ်။သိချင်ရမယ်။အဲ့ဒါကကျွန်တော်တို့ကိုမန္တလေးမှာရအားလုံးမင်းကျွန်တော်မသိသေးဘူးနော်
။နောင်ကြီးရုံးပါတစ်ခက်နှစ်ရက်နေပြန်มาတဲ့ကျွန်တော်တင်နေရတရားလို့တော့တိုင်းတရားတော့မှတင်မလာမသိဘူး။အဲ့လားဆိုလို့ကလားလုံးမလာတော့မသိဘူး။ဒါပေမဲ့အတိအကျမသိသေးဘူး။ရုံးအမှုများပါတူရုံးလို့မသိသေးဘူး။ဒါပေမဲ့ကျွန်တော်ကပါလာဘူး၊ကြောင်းယူခေါင်းဘူး။ညညသူ့ကလည်းမထူယူကားပေါ့ဗျာ။ယူရ22ရက်နေကြာစုံစမ်းပြီးတော့တော့တရားမှမယ်တာ။ဟုတ်ကဲ့ဒေါက်တာဇော်မြင့်မောင်နဲ့တွေ့တာတမှုပါတယ်လား။ဟုတ်ကဲ့ကျွန်တော်ကဘူးဒီအိမ်မှာကျန်တာလားကျွန်တော်လည်းမသိဘူး န်းစီပိုင်းတရားလွတ်တော်မှာစစ်မယ်ဆိုရင်တော့အဲ့ဒီလူတွေကိုအဲ့ငန်းလေးတိုက်မှာဖြစ်မှာပေါ့
ဒီမှုတွေနဲ့ပတ်သက်လို့မနေ့ပြန်ယုံကြည်မှာရှင်းနေအဖွဲ့ကအမှုတွေကိုကိုစားပြုမဲ့ပါဝါယူရမှာဖြစ်ပါတယ်တွန်ဆန်းစုကြည်ကိုအစောပိုင်းတုန်းကလည်းအာဂရိလိုက်စားမှုတမှုနဲ့တရားစွဲထားတဲ့အတွက်အခုဆိုရင်အာဂရိလိုက်စားမှုစုစုပေါင်း၅မှုဖြစ်သွားပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်လက်ထိုးတဲ့အနေနဲ့ပေးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကိုတွန်ဆန်းစုကြည်လက်ခံယူခဲ့တာအပြင်တွန်ဆန်းစုကြည်ဥက္ကဋ္ဌဖြစ်နေတာဝန်ယူထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့ရန်ကုန်နဲ့နေပြည်တော်တို့မှာမြေနေရာတွေအဆောက်အဦတွေနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကရာထူးအာဏာကိုအလွဲသုံးစားလုပ်တဲ့အကြောင်းအာဂရိလိုက်စားမှုကော်မရှင်ကတွေ့ရှိထားတယ်လို့ဆွဆွဲပြီးဇွန်လကတရားစွဲခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာအစောပိုင်းတုန်းကတရားစွဲဆိုခံထားတဲ့အမှုတွေကပို့ကုန်သွင်းကုန်ဥပဒေနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအတွက်လည်းဒီကနေ့နေပြည်တော်အထူးတရားရုံးမှာစစ်ဆေးပါတယ်။ပို့ကုန်သွင်းကုန်အမှုနဲ့ပတ်သက်လို့တပ်တွေကိုအပြန်အလှန်မေးခွန်းထုတ်စစ်ဆေးခဲ့တာမှာဒေါ်ဆန်းစုကြည်ဖမ်းဆီးတဲ့နေ့ကစစ်တပ်ကနေအိမ်ထဲဝင်ရောက်ရှာဖွေတာမှာရှာဖွေဝရမ်းမပါခဲ့ဘူးဆိုတာစစ်ဆေးသိရတယ်လို့ဦးခမောင်စောကပြောပါတယ်။ဒါဟာဥပဒေနဲ့မညီညွတ်တဲ့လှုပ်ဆောင်မှုဖြစ်တယ်လို့ရှေ့နေဦးခမောင်စောကပြောပါတယ်
။ဒေါ်ဆန်းစုကြည်လက်မှတ်ထိုးတာတဲ့ရှာဖွေပုံစံဆံရှိရဒီအမှုတွေလည်းမှာလေ။အဲ့တော့ဒေါ်ဆန်းစုကြည်ကပြောတာသူ့ကိုတဲ့အဲ့ဒီပစ္စည်းတွေတွေ့တယ်လို့ပြောတယ်။ဘာကဘာမှမဖြေရှင်းခိုင်ဘူး။ဘာမှလည်းဟောမဖြစ်ဘူးပေါ့ဗျာ။အဲ့လိုပြောထားတယ်ကြီး။ဒါဆိုလို့ရှိရင်ဒါကြဖွေတဲ့ဝရံမပါဘူး။ဒါကကြဖွေပုံစံကိုအိမ်ပိုင်ရှင်ကိုလက်မှတ်ထိုးခိုင်းတာမရှိဘူး။ဒါကျွန်တော်တို့ကသိရတာပေါ့။သိချာတော့အဲ့ဒီအပေါ်မှာပြီးပြီးတော့သူ့ကိုဆက်ထားပါဒီနေ့။ဆက်တဲ့အခါကျတော့ဒီတဲ့ဝရံမပါဘူး။ဒါကကြဖွေပုံစံကိုအိမ်ပိုင်ရှင်ကိုလက်မှတ်ထိုးခိုင်းတာမရှိဘူး။အဲ့ဒီအချက်ကိုကျွန်တော်တို့လူချင်းသာယူတာပါဗျာ။ဒေါ်ဆန်းစုကြည်ကဘယ်လိုထိရောက်မလဲဆိုတော့အဲ့ဒီကြာတွေ့တာဘလူးရှာတွေ့တယ်လေနီလန်းတကြရှာရဲ့လားပေါ့ဗျာရှာပွေးလာနီလန်းကြမှာလေတွေ့ရှိခြင်းကိုကျွန်တော်တို့ကဖြည့်ရှင်းရတာအိမ်ရှင်တို့ကလည်းတွေ့ခံတယ်ကဖြည့်ရှင်းဖို့တောင်းဝန်ရှိတာပေါ့
ဒေါ်ဆန်းစုကြည်ကိုတရားစွဲဆိုထားတဲ့သဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့အမှုနဲ့နှမှုသမရဝိမျက်အပေါ်စွဲဆိုထားတဲ့အလားတူအမှုတွေကိုလည်းဒီကနေ့စစ်ဆေးပါတယ်ဦးဝင်းမင်းနဲ့ဒေါ်ဆန်းစုကြည်တို့ရဲ့အမှုတွေအတွက်တရားရုံးကဆင့်ခေါ်ထားတဲ့တပ်တွေတယောက်ကတော့ကိုဗစ်ရောဂါဖြစ်နေတဲ့အတွက်ဒီကနေ့တရားခွင်ကိုမလာနိုင်ပါဘူး။နိုင်ငံတော်ကကိုဗစ်ရောဂါကူးစက်မှုတွေတစားစားမြင့်တက်လာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတတို့ကပြည်သူတွေအတွက်စိုးရိမ်မကင်းဖြစ်နေကြတယ်လို့ဦးခမောင်စောကပြောပါရယ်။ပြည်သူတွေအချင်းချင်းရိုင်းပင်းကူညီပြီးကာကွယ်ခုခံသွားကြဖို့ပြည်သူတွေကိုဒေါ်ဆန်းစုကြည်ကမှာကြတယ်လို့လည်းပြောပါရယ
်။ဒေါ်ဆန်းစုကြည်ကတော့တော်စိုးရိမ်နေပေါ့ဗျာ။အဲ့တော့အဲ့ဒီဥစ္စာကိုသူကလူတို့ကပဲလူတို့ကလည်းကိုအချင်းချင်းဟိုဝိုင်းဝင်းပြီးတော့ဟိုအညီညွတ်ညွတ်နဲ့တွန်းလာကြဖို့ပဲဖြစ်တော့မယ်ထင်တယ်လို့သူကပြောတယ်ပြော။ဟိုတမလာကြီးဝင်းမြင်ရတယ်သူအဲစူတောင်းတဲ့အကြောင်းသူအဲဟိုနေတိုင်းစစ်တာပူတဲ့အကြောင်းအဲ့ဒါလေးပြောတော့ပါပဲသူက
။ဒေါ်ဆန်းစုကြည်ဟာအစောပိုင်းကအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေဆက်သွယ်ရေးဥပဒေသဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးဥပဒေနိုင်ငံတော်လွှတ်ဝက်ချက်အဥပဒေပေါက်ကြားမှုအပါအဝင်အမှုပေါင်း9မှုနဲ့ဆွဆွဲခံရပြီးတရားရင်ဆိုင်ရတာဖြစ်ပြီးဒီကနေ့နောက်ထပ်ထပ်တိုးလိုက်တဲ့အမှု4မှုနဲ့ပေါင်းရင်တော့စုစုပေါင်းအမှု17မှုနဲ့ရင်ဆိုင်ရတာဖြစ်ပါရဲ့ရှင်
။အခင်ဗျူတွေပြောပြခဲ့တာပါခင်ဗျာ။ကုဆက်ပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ်တက်ရလိုက်တဲ့ဆက်နွယ်တဲ့သတင်းတွေကိုတင်ပြပေးတော့ပါမယ်။ကိုဗစ်အတီးပြုလူနာနဲ့တန်တရာလူနာတွေအတွက်အောက်ဆီဂျင်အလုံလောက်မရှိတဲ့ပြဿနာမြန်မာနိုင်ငံမှာအတော်လေးကြီးမားနေပါတယ်။ဆေးရုံဆေးကန်းနဲ့ပရဟိတအသင်းအဖွဲ့တွေအများဆုံးရှိတဲ့ရန်ကုန်မြို့မှာတောင်အောက်ဆီဂျင်ဘူးတွေလိုတလောက်မရနိုင်တော့တဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။အတော်လေးလိုအပ်နေကြတဲ့အောက်ဆီဂျင်ဘူးပြက်လက်နေတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မဆွမွန်ကပြောပြမှာပါခင်ဗျာ
။မြန်မာနိုင်ငံမှာဆေးရုံချုပ်ရေးကောင်စီလက်ထက်ကျန်းမာရေးဝန်ဆောင်မှုအပြည့်အဝမပေးနိုင်တဲ့အခြေအနေမှာCOVID-19 ကပ်ရောဂါတတိယလိုင်းရိုက်ခတ်တဲ့အတွက်ဒီတန်းကိုနိုင်ငံတဝန်းအတော်လေးကိုခံနေကြရပါတယ်။စစ်ဆေးနိုင်တဲ့ဓာတ်ခွဲနမူနာတွေကကိုဗစ်အတီးပြူလူနာအရေအတွက်ကလည်းနေ့စဉ်လိုစံချိန်တင့်နဲ့မြင့်တက်နေပါတယ်။သေဆုံးသူအရေအတွက်ကလည်းပိုတိုးလာနေတာပါ။နာမကျန်းဖြစ်နေကြသူတော်တော်များများကိုဗစ်ရောဂါဖြစ်မယ်လို့တန်လျာရှိကြပေမဲ့ကိုယ်မှာကိုဗစ် -19 ရှိမရှိဆိုတာစစ်ဆေးနိုင်မှုကလည်းအခက်အခဲရှိနေပါတယ်။အတီးပြူထားတဲ့လူနာတချို့ကိုလည်းဆေးဟုတ်ဆေးကန်းတွေကကူတာပေးဖို့လက်မခံနိုင်တဲ့အခြေအနေဖြစ်နေတာပါ။ဒါကြောင့်နေမကောင်းဖြစ်နေတဲ့သူတော်တော်များများကကိုယ့်ရဲ့နေအိမ်တွေမှာပဲအဆင်ပြေသလိုကူတာနေကြရပါတယ်။လူနာတော်တော်များများကအသက်ရှူကျက်ပြီးတော့အောက်ဆီဂျင်ပမာဏကျတဲ့အတွက် အောက်ဆီဂျင်ဘူးတွေအေးပေါ်လိုအပ်နေခြင်းလည်းဖြစ်ပါတယ်။အင်မတန်မှရှားပါးပြက်လက်နေတဲ့အောက်ဆီဂျင်ဘူးတွေရအောင်လိုက်ရှာရတဲ့ဒုက္ခအခက်အခဲကိုတော့ရန်ကုန်မြို့ဒေသခံကိုစောစောက VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်မနေ့9ရက်ရဲ့အရင်ထွက်လာတယ်ဗျာ။တောင်တကုန်းမှာလက်တန်းစီနေတယ်ဗျာ။အခုဒီတန်းစီနေတော့စမှုဇုံကအဲ့အောက်ဆီဂျင်စက်ရုံပေါ်မှာအားပါ။အဲ့စက်ရုံမှာလက်တန်းစီနေတော့ခင်ဗျာကျွန်တော်ပထမရက်တွေကမရသေးလူတွေတော့ဘာရောတော်တော်များရတယ်ဗျာ။အများကြီးပဲပြည့်ကျက်ညံ့တယ်တလန်းတော့ကျွန်တော်အိမ်မှာပဲတနေ့ကိုအဲ့အိုးနှလုံးကြောက်ကြောက်ကုန်နေမှာ။အိုးကအိုးနှလုံးမလောက်ချင်ဘူးမှာ။ဒါရမှအဆင်ပြေမှာ။အဆင်ပြေတယ်ဘယ်လိုမှမရ။ဘယ်လိုဆိုးတာမှတည်နေရရင်မှကျွန်တော်ဒီခေါင်းရည်ရမနေ့ကတယောက်တည်တယ်ဒီနေ့ရဲ့နှက်က30လောက်ရှိရတယ်။ကိုယ်လည်းတော့မိတဲ့ဘူးလေး။ဒီကတော့ရလေးညပေးတယ်သူ။တည်နေသူပေါ့နော်။ဘယ်လိုရမယ်မှာ။နည်းနည်း
အခုလိုကိုဗစ် -19 ကပ်ရောဂါစိုက်နေတဲ့အခြေအနေမှာအခက်အခဲဖြစ်နေသူအချင်းချင်းကလည်းပြန်ပြီးတော့ကူညီနေကြရတယ်လို့ပဇွန်တော်မျိုးနယ်မှာနေထိုင်တဲ့ကိုထိန်လင်းကလည်းပြောပြပါတယ်
။ဒါကတော့မနေ့9နာရီတော့တန်းစီတာပဲ။ကိုကဘာလဲနံပါတ်က168တဲ့ရမယ်လို့ပြောတာ။တော်လည်းပြီးအခုလေးပဲမရဘူးလို့ပြန်လာတာပဲ။အဲအခုကကျွန်တော်မိခင်အောက်ကမနေ့ကပြန်တက်လာတယ်။ပြန်တက်လာတော့အဲ့ကျွန်တော်မနေ့ကအောက်ဆီဂျင်ကားပေးတဲ့တကယ်ချင်းတော့ကျွန်တော်ပြန်ပြီးအစားပြန်ချာနေရဗျာ။ဒါပြီးကျွန်တော်ခုမြောင်းတကာမှရမယ်ပြောလို့မြောင်းတကာဘက်ကိုတော့အောင်ပါကျွန်တော်။သေးုံသေးကန်းကမလွယ်ဘူးပြောရယ်ဟိုဟာလေကျွန်တော်မှကြိုးစားတော့သူကသေးုံမှဆိုလဲအဲ့ဒီကျန်းစီနေရတာတဲ့ဟိုအောက်ဆီဂျင်ကဟိုအဲ့လိုတော်တော်ကျတော့မှပေးရှူရတယ်အဲ့လိုအဲ့လိုဆိုတော့အဆင်မပြေဘူးတဲ့။နောက်ပြီးသေးုံနေမှလည်းလူတွေပြည့်နေတယ်ပေါ့နော်။ public ကသေးုံလည်းပြည့်တယ်ဟိုဟာလည်းပြည့်နေတယ်ဆိုတော့ဒီအစ်တမိတ်ဆွေတွေထဲမှာအဲ့လို emergency ဖြစ်နေတဲ့သူတွေလေအဲ့လိုမျိုးတွေလိုက်ကြိုးစားပေးနေတာ
အခုလက်ရှိမှာတော့ဆေးဟုတ်ဆေးကန်းတွေမှာကအစာအောက်ဆီဂျင်မလုံလောက်တဲ့ပြဿနာဖြစ်နေတာပါအခုလိုအခြေအနေကြောင့်တချို့ကလည်းစိုးရိမ်ပြီးတော့ကြိုတင်ဆူဆောင်းနေတာရှိပါတယ်ဒါကြောင့်အောက်ဆီဂျင်40လီတာအိုးကြီးတစ်လုံးကို2,300ကျပ်နောက်15လီတာအိုးကို3,000ခွဲနောက်10လီတာအိုးကို3,000ကျပ်ဝန်းကျင်အထိဈေးတက်လာပြီးတော့ဈေးကွက်ထဲမှာလည်းဒီအောက်ဆီဂျင်ဘူးတွေရဖို့ရှာဖွေဖို့ခက်ခဲလာနေပါတယ
်အောက်ဆီဂျင်ကအမေကချူအောင်ပါအခုတော့လည်းအောက်ဆီဂျင်ဘူးဝင်မရဘူးဘူးမရှိရတော့အဲ့လိုမျိုးအောက်ဆီဂျင်ရဖို့ဆိုရင်မလွယ်ဘူးအဲ့ဒါကြောင့်အောက်ဆီဂျင်ကိုယ်ရရမရသေးဘူးမှာ
အောက်ဆီဂျင်ထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့ပုဂ္ဂလိကပိုင်ဆက်ယုံနေမှာတဦးချင်းအောက်ဆီဂျင်ဘူးတွေလာဖြစ်နေတာကိုမဖြစ်ပေးဘဲနဲ့အဓိကလိုအပ်နေတဲ့ဆေးဝင်ဆေးကန်းတွေအတွက်ပဲဖြစ်ပေးဖို့ကန့်သက်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။လိန်ညာပြီးတော့ငွေရှာနေတဲ့သူတွေနောက်မလိုအပ်ဘဲနဲ့ရယူနေတဲ့သူတွေကိုထိန်းချုပ်ခြင်းလို့သာဖြစ်တယ်လို့သူကပြောပါတယ်။နောက်စစ်ကောင်စီအနေနဲ့လည်းအောက်ဆီဂျင်လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်အောင်ဆောင်ရွက်ပေးနေပါတယ်လို့ဆိုပါတယ်။လုံးလုံးဆင်မှာတော့ရန်ကုန်တိုင်းတွင်းမှာနေစဉ်နဲ့အများအောက်ဆီဂျင်လိုက်ပြီးတော့ရှာဖွေနေတဲ့သူတွေအောက်ဆီဂျင်ရမယ်ဆိုတဲ့နေရာတွေမှာတန်းစီသူတွေကတော်တော်များနေပါတယ်။တချို့ကတော့အောက်ဆီဂျင်နဲ့တန်းစီနေရင်လည်းအိမ်ကလူနာကအသက်မမီလိုက်တဲ့အဖြစ်ဆိုးတွေလည်းဖြစ်ပွားနေပါတယ်။မလိုအပ်ရင်အိမ်ပြေမထွက်ကြဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ထားတဲ့မြို့နယ်ပေါင်း63ခုမှာတော့ရန်ကုန်မြို့ကမြို့နယ်22ခုပါဝင်ပါတယ်ရှင်
။မဆုံမပြောပြကြတာပါခနား။ခုဆက်ပြီးတော့စစ်ကောင်စီကလည်းသူတို့အောက်ဆီဂျင်ရဖို့လုပ်ပေးနေတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောသွားတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့နေတဲ့ကိုဗစ်ရောဂါတတိယလိုင်းမှာအဓိကလိုအပ်နေတဲ့အောက်ဆီဂျင်အလုံးလောက်ရရှိအောင်ကြိုးစားနေပါတယ်လို့စစ်ကောင်စီကပြောပါတယ်။ကိုဗစ်ကရောဂါအတွက်ပုဂ္ဂလိကဆေးရုံတွေမှာပါကူတာပေးနိုင်မှုဆောင်ရွက်နေတယ်လို့စီမံအုပ်ချုပ်ရေးကောင်စီပြောခွင့်ရဒီကနေ့ဇူလိုင်လ12ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အဆိုအရကုသမှုပိုင်းမလုံလောက်တာအောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်နေတာစတဲ့ကိုဗစ်နဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့တုံ့ပြန်မှုအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကော်မတီကပြောပြပါမယ်ခင်ဗျာ
။ကိုဗစ်ကရောဂါတတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာ Alpha, Beta, Delta စတဲ့ဗီဇပြောင်းကူးစက်မြန်ကိုဗစ်မျိုးကွဲ3မျိုးအပြင်နောက်တစ်နှစ်မျိုးကူးစက်ပြန့်နှံ့နေရလို့ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်စော်မင်းထွန်းကပြောသွားပါရယ်လက်ရှိမြန်မာနိုင်ငံမှာကိုဗစ်အထူးပြုလူနာတွေအပြင်ကိုဗစ်သန်သရလူနာတွေပါများနေချိန်မှာဆေးရုံဆေးကန်းတွေမှာလည်းအပြည့်အဝကူးစက်မှုမပေးနိုင်သလိုအောက်ဆီဂျင်ပြတ်လတ်မှုတွေလည်းရင်ဆိုင်နေရပါတယ်စစ်ကောင်စီကတော့အောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့အတွက်ဆောင်ရွက်နေပါတယ်လို့အခုလိုပြောကြားသွားပါရယ
်ကျွန်တော်တို့ဟိုအောက်ဆီဂျင်ထောက်လွှင့်နိုင်တဲ့နေရာတွေကိုစွမ်းအားကုန်လည်ပတ်နိုင်ရေးတော့အပြင်ကျွန်တော်တို့ဒီပြင်အလူရှင်နေတာပေါင်းပြီးတော့ကြာနေရာနဲ့မှာတိစောက်နိုင်ရေးတော့ပြီးရင် liquid oxygen တွေသွင်းနိုင်ရေးတော့ကျွန်တော်ဆောင်ရွက်လည်ရရှိပါတယ်ဗျာ
တက်မတော်ဆေးရုံတွေတက်မတော်ပိုင်းဆက်ရုံတွေကနေလဲဆက်ရုံသုံး oxygen တွေထုတ်လုပ်ပေးနေတယ်လို့လဲဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်ချင်းပြည်နယ်ကလေးမြို့မှာ covid ကပ်ရောဂါစတင်ဖြစ်နေချိန်မှာ လိုအပ်တဲ့ဆီးဝါးနဲ့အောက်ဆီဂျင်ထုတ်လုပ်တဲ့ဆက်တွေပို့ပေးခဲ့တယ်လို့ပြောပါတယ်။ပုဂ္ဂလိကပိုင်အောက်ဆီဂျင်ထုတ်ဆက်ရုံတွေကိုစစ်တပ်ကသိမ်းနေတယ်ဆိုတာလည်းမဟုတ်ပါဘူးလို့ညှင်းဆန်တော့ပါတယ်။ကုသရေးပိုင်နဲ့ပတ်သက်လို့လည်းပုဂ္ဂလိကပိုင်ဆေးရုံတွေမှာတိုးချဲ့ကုသပေးနိုင်အောင်ပြုလုပ်ပေးနေတယ်လို့အခုလိုပြောပါတယ်
။ပုဂ္ဂလိကဆေးရုံစီကန်းတွေမှာကိုဗစ် -19 နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုသဝင်ပေးထားတဲ့ပုဂ္ဂလိကဆေးရုံစီကန်းခု63ရုံပဲရှိပါတယ်။လိုင်တာယာမှာရှိတဲ့ပန်းလိုင်ဆေးရုံ၊ဒဂုံမျိုးတင့်မြောက်ဘက်မှာရှိတဲ့ဒဂုံ Medical Care Hospital နဲ့မန္တလေးချမ်းမြချမ်းရည်တာသာမှာရှိတဲ့မြို့တော်ဆေးရုံမှာဖြစ်တယ်။ဒါအပြင်အဲ့ပုဂ္ဂလိကဆေးရုံစီကန်းတွေမှာနော်ကုသပေးနိုင်ဖို့နောက်ထပ်လျှောက်ထားတဲ့အားတွေရှိတယ်။အဲ့အရာတွေကိုကျွန်တော်တို့အများဆုံးဖွင့်ပြပေးမယ်။နံပါတ်1အချက်။နောက်ပြီးတော့ကျွန်တော်တို့ယောဂရှာဖွေရေးလုပ်ငန်းတွေယောဂရှာဖွေရေးလုပ်ငန်းတွေကိုဒါပုဂ္ဂလိကဆေးရုံဆေးရုံနဲ့တက်ခွဲခန်း၄ခုကိုခွင့်ပြုထားတယ်။အဲဒါတွေကိုလည်းနောက်ထပ်လျှောက်ထားတဲ့လူတွေအများဆုံးခွင့်ပြုနိုင်ရေးကျွန်တော်တို့ဆောင်ရွက်ပေးသွားပါမယ်။အပြင်တော့ကျွန်တော်တို့ဒါ COVID-19 ယောဂပိုးတွေ့တဲ့လူများတွေကိုအမျိုးအစားခွဲခြားပြီးကုသမှုဆောင်ရွက်ပေးနိုင်တဲ့ဆောင်ရွက်ပေးနေတဲ့အခြေအနေရှိတယ်။အဲဒါတွေကိုကျွန်တော်တို့ဒါတိုးမြင့်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်။ဆရာနာသိမှုကိုကန့်ကွက်တဲ့အနေနဲ့ဆရာဝန်တွေ၊ကျန်းမာရေးဝန်ထမ်းတွေအများအပြားအကြမ်းမဖက်အာဏာဖီဆန်ရေးပြုလုပ်ခဲ့ကြပြီးနောက်ဆေးရုံတွေမှာကျန်းမာရေးဝန်ထမ်းတွေမလောက်မငှဖြစ်နေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆရာဝန်တွေသူနာပြုတွေဆေးဝန်ထမ်းတွေအများအများလဲဖမ်းဆီးတရားစွဲခံထားရတာပါလက်ရှိဖြစ်နေတဲ့ COVID-19 ကပ်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ဒေသခံလူအဖွဲ့အစည်းတွေနဲ့ကျန်းမာရေးဌာနပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးနဲ့အားစားဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကအခုလိုပြောပါတယ
်ဒီ COVID ကအခုကျွန်တော်တို့ရင်ဆိုင်နေရတဲ့ဟာလူပြောင်းတဲ့လူ့ရည်စားပြောင်းတဲ့ virus ဖြစ်ပါတယ်အဲ့တော့ကူးစက်မှုနှုန်းကလည်းအများကြီးပါเนาะဟိုခဏလေးအတွင်းမှာပဲမိသားစုလိုက်တွေကူးစက်တာလည်းရှိတယ်။ဒါလူနာဥယျာဉ်များပြားလာတဲ့များခဏ service ကိုလိုချင်တဲ့လူတွေလည်းများလာပါဘောเนาะ။တစ်ဖက်ကတအားပေါ့เนาะလူနာများလာတဲ့အခါ system ပေါ်မှာပြည်တာပေါ့เนาะ။ပြည်တဲ့အခါကျတော့ကျွန်တော်တို့ကျွန်တော်တို့ကလည်းဒီကျွန်တော်တို့ဒီညကုံမောင်တော်ကကျန်းမာရေးဝန်ထမ်းတွေဆိုရင်လည်းပေါ့เนาะချို့နေရာတွေမှာကျွန်တော်တို့လူနာပြုစု90ရာခိုင်နှုန်းတော့နဲ့ပြန်ပြီးလေပတ်နေရရှိတယ်။ချို့နေရာတွေမှာတော့60ရာခိုင်နှုန်းတော့ရပါဘောเนาะ။ဒါပေမဲ့ဒီဟာကိုကျွန်တော်တို့ကဒီတစ်ဖက်ကလည်းခဏဒီ HR နဲ့ပတ်သက်ပြီးကျွန်တော် challenge ရှိရဲ့စီမှာတစ်ဖက်ကလည်းဒီမန်းအများပါတော့။ဒါကြောင့်မို့ကျွန်တော်တို့ခုနကဟိုဝရုပ်ပြောတဲ့အချိန်မှာလည်းပါတယ်ကျွန်တော်တို့ပူးပေါင်းဆောင်ရွက်ဖို့ဆိုတာလေ။တကယ်တမ်းကျတော့ကျွန်တော်တို့စီမှာဒီ resource တွေအများကြီးရှိတယ်။အဓိကတော့ဒီမြို့နယ်ကျန်းမာရေးစနစ်တွေနဲ့ခုနပြောတဲ့ဒီမြို့နယ်အတွင်းမှာရှိတဲ့ရမ်းမိရပ်ဖားတွေခုနဒီလူမှုကူညီအတိုင်းဝိုင်းအတင်းတွေပေါ့နော်။ဒီဟာတွေကကျွန်တော်တို့ကဒီပူးပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်ဖို့လိုပါ။
မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ရေးအတွက်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ကဝယ်ယူဖို့စီစဉ်နေတဲ့ကိုဗစ်ကာကွယ်ဆေးတွေရဲ့အစွမ်းထက်မှုပိုင်းနဲ့ပတ်သက်လို့လည်းသတင်းစာရှင်းလင်းပွဲမှာဒေါက်တာတန်နိုင်စိုးရောဗိုလ်ချုပ်ဇော်မင်းထွန်းမှကာကွယ်ပြောကြားခဲ့ကြပါတယ်။လက်ရှိမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာနေစဉ်တိုးနေတာမှာဇူလိုင်17ရက်ကတက်ခွဲနမူနာ1000ကျော်မှအတည်ပြုလူနာ3400ကျော်ရှိခဲ့ပါတယ်။ကိုဗစ်ကာရောဂါကုမကူဆေးမစစ်နိုင်ခင်အသက်ရှူကြတာအပါအဝင်ကိုဗစ်ကပ်ရောဂါလက္ခဏာနဲ့သေဆုံးသူတွေလည်းတော်တော်များများရှိနေပါဗျ
။ကော်မတီတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ရက်ကြီးကာကွယ်ရေးအဖွဲ့တွေဖွဲ့ထားတယ်လို့စစ်ကောင်စီကပြောလိုက်တဲ့သတင်းကိုပြောပြပါမယ်။တပ်မတော်ကလုံခြုံရေးမပေးနိုင်တဲ့နေရာတွေမှာလုံခြုံရေးတာဝန်ယူဖို့ရက်ွက်ကြေးရွာတွေမှာလုံခြုံရေးအထောက်အကူပြုအဖွဲ့တွေဖွဲ့စည်းထားတယ်လို့စစ်ကောင်စီကပြောပါတယ်။အဲ့ဒီအဖွဲ့တွေကလက်နက်ကင်ဆောင်ထားတဲ့အဖွဲ့မဟုတ်ဘူးလို့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဘုချုပ်ဇော်မင်းထွန်းကပြောပါတယ်တချို့ဒေသခံတွေကတော့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတချို့လက်နက်ကင်ဆောင်တာတွေရှိတယ်လို့ပြောပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်လာတဲ့တဲ့တင်ကိုကိုငင်းညာကပြောပြပါမယ်ခင်ဗ
ျစစ်ကောင်စီကခန့်ထားတဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတွေမကြာခဏအသက်ခံရပြီးနောက်ပိုင်းရက်ွက်ကြေးရွာတွေမှာလုံခြုံရေးအထောက်အကူပြုအဖွဲ့တွေကိုလုံခြုံရေးအတွက်ဖွဲ့စည်းထားတယ်လို့စစ်ကောင်စီကပြောကြားလိုက်ပါတယ်အဲ့ဒီအဖွဲ့တွေဟာလက်နက်ကင်ဆောင်ထားတဲ့အဖွဲ့တွေတော့မဟုတ်ဘူးလို့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဘုချုပ်ဇော်မင်းထွန်းကဒီကနေ့ဇူလိုင်လ12ရက်နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါရစေ
။ရက်ွက်ကြေးရွာတွေမှာတော့ကျွန်တော်ရက်ွက်ကြေးရွာလိုက်အကုန်လုံးတော့ပြည့်စုံဖြစ်သေးပါဘူး။ရက်ွက်ကြေးရွာလိုက်ကျွန်တော်တို့လုံခြုံရေးအထောက်အကူပြုအဖွဲ့ဆိုပြီးဆောင်ရွက်နေတာရှိပါတယ်။တချို့နေရာတွေမှာလည်းတော်တော်လေးအောင်မြင်နေပါပဲ။တချို့နေရာတွေမှာလည်းတော်တော်လေးအောင်မြင်နေပြီ။ရာဂိုင်းနှုန်းအားဖြင့်တော့ကျွန်တော်တို့ပေါ့နော်55ရာဂိုင်းနှုန်းလောက်ပဲလွှမ်းမိုးနိုင်တယ်လို့ပဲကျွန်တော်ပြောရမှာဖြစ်ပါတယ်အဲ့လောက်ပဲလွှမ်းမိုးနိုင်ပါသေးတယ်ဓာရီကိုတစားတစားကျွန်တော်တို့တိုးချက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်အဲသူတို့ကတော့လက်နက်ကင်ဆောင်တဲ့အဖွဲ့တွေတော့မဟုတ်ဘူးသို့တော့လုံခြုံရေးအဖွဲ့ရရွာကြေးရွာလုံခြုံရေးအထောက်အကူပြုဆိုပြီးတော့ကြွယ်စည်းထားတယ်သူတို့အနေနဲ့ဒီအကြမ်းဖက်လောက်ရတဲ့နေပတ်သက်ပြီးတော့ကြာ အတိပေးမှုတွေဆောင်ရွက်မှုတွေအတိပေးမှုတွေကြိုတင်တတိပေးမှုတွေဆောင်ရွက်လျက်ရှိတယ
်။ရက်ကွက်ကြေးရွာလုံချုံရင်အထောက်ကူပြုအဖွဲ့တွေဖွဲ့စည်းထားတယ်လို့ပြောပေမဲ့ဘသူတွေပါဝင်ဖွဲ့စည်းထားတယ်ဆိုတာကိုတော့သူကတိတိကျကျမပြောပါဘူး။ဒေသခံတွေကတော့အများစုဟာစစ်ကောင်စီကခန့်ထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေကဥဆောင်တာဖြစ်တယ်လို့ပြောနေပါတယ်။လုံချုံရင်အထောက်ကူပြုအဖွဲ့တွေဟာလက်နက်ကင်ဆောင်တဲ့အဖွဲ့မဟုတ်ဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပေမဲ့လည်းတချို့အုပ်ချုပ်ရေးမှုတွေလက်နက်ကင်ဆောင်နေတယ်လို့မျက်မြင်ဒေသခံတချို့က VOA ကိုပြောပါတယ်။မန္တလေးတိုင်းမြင်းကြံမြို့နယ်အမှတ်၄ရက်ကွက်ကစစ်ကောင်စီခန့်ထားတဲ့အုပ်ချုပ်ရေးမှုထွန်းထွန်းဦးဟာတနက်ကင်ဆောင်ပြီးရက်ကွက်အတွင်လှည့်လည်သွားလာနေတာကိုမျက်မြင်တွေ့ရှိသူတို့က VOA ကိုခုလိုပြောပါတယ်
။ဘယ်လိုပေါ်လဲလို့တွေ့လဲဆိုတော့ဒီနေ့ကတွေ့တာကြတော့သူအုပ်ချုပ်ရေးမှုနဲ့သူ့ရဲ့နောက်ကပါတဲ့သူကစစ်အဆိုင်ငယ်ရှိတဲ့နောက်ကတယောက်ခွာလဲအဲ့ဒါကြီးထောင်းလို့နော်စစ်ကောင်စီကပေးထားတာစစ်ကောင်စီကခန့်ထားတဲ့အုပ်ချုပ်ရေးမှုအဲစစ်ကောင်စီကချထားတဲ့ဥစ္စာလက်လုံးတန်းမဟုတ်ဘူးတန်းအလုံးနဲ့ကိုသူအစားပြင်း4000လောက်ထွက်တယ်လို့ပြောတယ်အဲ့တန်းကဒါကြအဲ့တန်းနဲ့လည်းသူတို့ဘဲဟိုင်းလည်းချိန်ချောက်ပြီးအကုန်ဖဲစီချုံနောင်လာတယ်သူကလုံးတယ်ဒီမှာမြင်လို့ပြောတာအဲ့လူကတော့မမြင်လားတော့မပြောရဘူးဒီနဲ့မြင်နေတဲ့အိုင်လိုင်းကိုတင်ကနာတကားနဲ့ဆိုင်ကတစည်းနဲ့ဝိတ်ပြန်နေတယ်ဒါကြတော့ကျွန်တော်တို့ညဉ့်ထားနေတာလေးကို message ဘယ်လိုပါလဲတလိုက်ကြီးချိန်ကြတော့စိတ်တွေရဲ့သူကမောင်းနေတင်ထားတယ်ဟိုဥပမာနိုင်ငံကြီးဒီတော်လိုက်ကိုလောက်တယ်မလောက်ဘူးဆိုအဲ့ဒါတွေဒီမှာ live ရှိရတယ်သူကဆဲလာရှိတယ
်ဇူလိုင်လ10ရက်နေ့ကဒဝယ်မြို့အနီးကရောင်းမော်ကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းကိုတက်မရော်ဘက်ကထုတ်ပြန်တဲ့အထဲမှာလဲဒဝယ်ကာကွယ်ရေးအဖွဲ့အမေကန်လက်နက်ကိုင်အဖွဲ့ကစာတင်ကျောင်းလုံခြုံရေးအဖွဲ့ကိုလာရောက်ပစ်ခတ်တဲ့အတွက်ကျောင်းလုံးကျုံရေးတာဝန်ယူထားတဲ့ကျေးရွာအုပ်ချုပ်ရေးမှူးဦးဆောင်တဲ့ပြည်သူ၁၀ဦးကတူမီတနတ်တွေနဲ့ပြန်လည်ခုခံပစ်ခတ်ခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရောင်းမော့ကျေးရွာသားတအူးကတော့အဲ့ဒီအဖွဲ့ဟာပြည်သူ၁၀အဖွဲ့ဆိုပြီးဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ကြောင်းပြောပါတယ်။တချို့တိုင်းတဲ့ပြည်နယ်တွေမှာတော့ကျေးရွာအုပ်ချုပ်ရေးမှူးတွေနဲ့စစ်ကောင်စီလိုလားသူတွေကိုစစ်ကောင်စီကလက်နက်ငယ်သင်တန်းတွေပေးတာရှိနေတယ်လို့ဒေသခံတွေကပြောပေမဲ့လည်းအဲ့ဒီအချက်ကိုတော့ VOA ကတိကျအတည်မပြုနိုင်ပါဘူး။စစ်ကောင်စီနဲ့နှီးစပ်သူတွေနဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေမကြာခဏပြစ်တက်ခံရပြီးတဲ့နောက်ပိုင်းအခုလိုလုံခြုံရေးအထောက်အကူပြုဖွဲ့တာဖြစ်ပြီးမဖွဲ့နိုင်သေးတဲ့နေရာတွေမှာလည်းထပ်မံဖွဲ့စည်းသွားမယ်လို့စစ်ကောင်စီပြန်ကြားရေးဒူးဝင်ကြီးကပြောကြားခဲ့သလိုအုပ်ချုပ်ရေးမှုတွေအသက်ခံရတာနဲ့ပတ်သက်လို့လည်းတချို့နေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေကကာကွယ်မပေးနိုင်ဘူးဆိုတာကိုလည်းသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ဇော်မင်းထွန်းကအတိအမှတ်ပြုပြောကြားသွားပါတယ်ခင်ဗျာ
ကိုငင်းချံပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့လက်ရှိနိုင်ငံရေးအခြေအနေတွေအပေါ်ပြည်တွင်းကရိုဟင်ဂျာဒုက္ခသည်တွေရဲ့အမြင်သဘောထားကိုလည်းတင်ပြပါမယ်မြန်မာနိုင်ငံနောက်ဖက်ချမ်းကလူနည်းစုမွတ်စလင်တွေဖြစ်တဲ့ရိုဟင်ဂျာတွေကိုသူတို့ခေါ်ဆိုတဲ့ရိုဟင်ဂျာအမည်တိုင်းတရားဝင်သုံးနှုန်းပြီးသူတို့နဲ့လက်တွဲလှုပ်ဆောင်ဖို့အတိုက်ခံလွှတ်တော်မှတ်တွေဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကဖိတ်ခေါ်ထားပါတယ်ဒါပေမဲ့အကြမ်းဖက်မှုတွေကြုံတွေ့ခဲ့ရတာအပြင်ဖိနှိပ်ခံဘဝနဲ့ဆဲဆုနှစ်ပေါင်းများစွာနေထိုင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့ NUG ဘက်ကအခုလိုပြောင်းလဲအသိမှတ်ပြုလာတဲ့အပေါ်အပြည့်အဝမယုံကြည်နိုင်ကြသေးပါဘူးလက်ရှိနိုင်ငံရေးပြောင်းလဲမှုတွေအပေါ်ရိုဟင်ဂျာဒုက္ခသည်တွေရဲ့အမြင်သဘောထားအကြောင်း AFP ရဲ့သတင်းဆောင်မကိုတင်ပြပေးပါမယ်ခင်ဗျာမြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေပြုလုပ်ခဲ့ပါတယ်။အဲဒီနောက်မှာတော့အာဏာသိမ်းစဉ်ကအစိုးရအဖြစ်တည်ရှိနေခဲ့တဲ့ပါတီလည်းဖြစ်အာဏာမသိမ်းခင်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအမတ်နေရာအများစုအနိုင်ရထားတဲ့ပါတီလည်းဖြစ်တဲ့ NLD ပါတီကလွတ်တော်အမတ်အများစုနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းခဲ့တာပါ2019ခုနှစ်မှာစစ်တပ်ရဲ့အကြမ်းဖက်နှိပ်စက်မှုတွေကြောင့်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားရသူတွေမြန်မာနိုင်ငံကိုပြန်လာခွင့်ရအောင်လုပ်ပေးမယ်ဆိုတဲ့ကတိပြုချက်နဲ့အတူလက်ရှိစစ်အာဏာရှင်စနစ်ကိုသူတို့နဲ့အတူလက်တွဲတိုက်ထုတ်ဖို့ NUG အစိုးရကရိုဟင်ဂျာတွေကိုပြီးခဲ့တဲ့ဇွန်လမှာဖိတ်ခေါ်ခဲ့ပါတယ်။ဒါပြင်ဖိနှိပ်ခွဲခြားဆက်ဆံတဲ့ policy တွေကြောင့်နိုင်ငံမဲ့ဘဝကိုရောက်နေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုမယ်ဆိုတာကိုလည်း NUG ဘက်ကကတိပြုခဲ့ပါတယ်။ပေါ်ရပါတော့အများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှတ်ပြုခေါ်ဆိုခြင်းကအသည့်အစံတစ်ခုပါ။အရင်စစ်အစိုးရလက်ထက်ကရော NLD အစိုးရလက်ထက်မှာပါသူတို့ကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံခဲ့ပါဘူး။သူတို့ကိုဘင်္ဂလားဒေ့ရှ်ဘက်ကကျူးကျော်ဝင်ရောက်လာသူတွေအဖြစ်ရှုမြင်ခဲ့ကြတာပါ။နိုင်ငံသားအဖြစ်အတိအမှတ်ပြုခြင်းမခံရတဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့မတ်ဝေမာလို့ရိုဟင်ဂျာတချို့ကတော့အခွင့်အရေးရမယ်ဆိုတဲ့အပေါ်တန်တရားရှိနေကြဆဲပါ။
ကျတော့ကိုရီးယားအခွင့်အရေးမရဘူးထိုင်မဲ့နင်းနေပါပါတော့ကိုရီးတဲ့ဟိုခန်းစားခွင့်ရှိခဲ့တယ်လို့ထင်တယ်ပေါ့နော်ဒါပေမဲ့အာနာသိမ်းတဲ့အခါကျတော့ကိုရီးယားဒီအောက်မှာပဲအရင်ကတည်းကနေလည်းအာနာသိမ်းထားတဲ့အောက်မှာနေလာတာဘာအခွင့်အရေးမလည်းမရှိဘူးဟိုကိုတက်ဘာအာ ဘယ်လိုပြောမလဲဘယ်လိုအခွင့်အရေးလည်းမရှိခဲ့ဘူးပေါ့နော်ဒီဟိုဒီစစ်အာဏာသိမ်းတဲ့အောက်ကိုပြန်ရောက်သွားတဲ့ခါကျတော့တွားပြီပေါ့နော်ဒီတဟာလည်းငါတို့အခွင့်အရေးဘာမှမရှိတော့ဘူးကိုယ်လေးခံစားခွင့်လည်းဘာမှမရှိတော့ဘူးပေါ့နော်အဲ့ဒီခါကျတော့ကက်တက်တာတွေကပုံမျှသွားတယ်ဟိုအရင်ကအတိုင်းပြန်ဖြစ်လာမှာကိုစိုးရိမ်တယ်ဥမာအရင်ကဆိုလို့ရှိရင်လည်းသူတို့လုထားတဲ့ရိုဟင်ဂျာတွေကပေါ်ကျူးလွန်ထားတဲ့ကိစ္စတွေလည်းအများကြီးရှိတယ်ဆိုတော့အဲ့ဒီအတိုင်းပြန်ဖြစ်လာမှာကိုစိုးရိမ်တယ်
အနာသိမ်းပြီးနောက်မှာစစ်ကောင်စီကတာဝန်ရှိသူတချို့လည်းမြန်မာနိုင်ငံအတွက်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုရောက်လာပြီးသူတို့နဲ့တွေ့ဆုံစကားပြောတာတွေရှိခဲ့ပေမဲ့ရလဟာအားရစရာမရှိကြောင်းအဲ့ဒီတွေ့ဆုံမှုမှာပါဝင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တဦးကပြောပါတယ
်ခက်မှာလာပြီးသူတို့ meeting တစ်ခုလုပ်တယ် community meeting တွေစစ်ကောင်စီကစစ်တားတွေလုပ်တာအဲ့ဒီမှာထိုင်းလို့ရဒါခဆရအခုဝိုင်းပြီးပါလာတယ်အဲ့ဒီမှာသူတို့ပြောတော့တတင်းငင်းနဲ့ဒီမှာနေတိုင်းဘူးဒါပေမဲ့လူတွေကလူတွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့မျိုးခွင်းတွေတော့မင်းတဲ့ကမှာအញ្ញံကိုချင်းချောက်တဲ့ပုံစံမျိုးနဲ့သူတို့ပြောတယ်
။မြန်မာစစ်တပ်ဟာနိုင်ငံအတွင်းကတိုင်းရင်းသားလူမျိုးစုတွေကိုတောင်းအထင်းကိုမရှိအကြမ်းဖက်တပ်ဖြတ်နေတာကြောင့်သူတို့လိုအထောက်အထားမရှိတဲ့သူတွေအတွက်ပိုပြီးစိုးရိမ်ရတဲ့အကြောင်းတက်ကြွပြင်ဒုက္ခသည်စခန်းကနောက်ထပ်ရိုဟင်ဂျာဒုက္ခသည်တဦးကလည်းပြောပါတယ
်။ခုလုံးနေတာကတော့တိုင်းရင်းသားတွေကိုတောင်းမှမျက်နှာမထောက်ပဲနဲ့ဒီလိုရရဆက်ဆက်တပ်ဖြတ်နေတယ်ဆိုတော့ဟိုမှာဘာမှကျွန်တော်ဟိုဘယ်လိုပြောမလဲဘာမှတန်ဖိုးမထားတဲ့အဲ့လိုလူမျိုးစုတစုကိုဆိုရင်တော့ပို့ပြီးတော့လုံးမှာပေါ့သူတို့ဒီစစ်စစ်တကပို့ပြီးတော့နှစ်ကွင်းမှာရက်ဆက်မှာတပ်ဖြတ်မှာပေါ့အဲ့ဒါကိုတော့စိုးရင်ကြတော့ဖြစ်ပါတယ
်ဆီယနာတင်ပြီးဖေဝိုင်းလာရှိရနေကနိုင်ငံကိုပထမဆုံးအကြိမ်ပြောကြတဲ့မင်းကွန်းအတွင်းဘင်္ဂလားဒေ့ရှ်ရောက်နေကြတဲ့ရဟင်ဂျာတွေနေရာပြန်ရေးဆောင်ရွက်သွားမယ်အကြောင်းအနာသိမ့်စစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကထည့်သွင်းပြောဆိုခဲ့ပေမဲ့ဘယ်အချိန်မှဘလို့ပုံစံနဲ့နေရပြန်ရင်ကိစ္စတွေကိုစတင်မယ်ဆိုတော့အသေးစိတ်အချက်အလက်ကိုထပ်မံထုတ်ဖော်ပြောဆိုခြင်းမရှိတော့ပါဘူး။ဒါပေမဲ့မကြသေးခင်ကပြုလုပ်တဲ့တွစ်ဆုံမင်းများငန်းတစ်ခုမှာတော့ဗိုလ်ချုပ်မင်းကြီးမင်းအွန်လိုင်းကရိုဟင်ဂျာဆိုတာမရှိကြောင်းပြောဆိုခဲ့သလိုရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းလက်ခံခြင်းမရှိပါဘူးခင်ဗျာ။သရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့သတင်းတောက်မှတ်စုအစီအစဉ်နဲ့စပါမယ်ကိန်းကဏ္ဍနေမြင့်တက်လာတာနဲ့အမျှကိုဗစ်ကပ်ဘေးဟာမြန်မာနိုင်ငံသားတွေအတွက်တော့စိုးရိမ်စရာအခြေအနေဖြစ်နေပါတယ်အာဏာသိမ်းမှုနောက်ဆက်တွဲဆက်အာဏာသိမ်းဆန့်ကျင်ရေးလှုပ်ရှားမှုတွေနဲ့မတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံအတွက်ဒါကတပူပေါ်နှစ်ပူဆင့်ထတ်ကြုံရတာပါဗက်ပေါင်းဆောင်ကဆွေယုတ်လာနေတဲ့မြန်မာနိုင်ငံရှေ့ရေးကရင်လေးပွေရှိနေရပြီးဒီလိုအခြေအနေတွေကိုဘလို့ကြော်ဖြတ်တင်တယ်လဲဒီအခြေအနေတွေကနေဘလို့အဖြေရှာကြမလဲဆိုတာဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ပြပေးတော့မှာခင်ဗျာ
ကွမ်းလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူခွင့်ရေးအခြေအနေပဲပေါင်းစုံကဆော့ရွက်လာနေတဲ့မြန်မာနိုင်ငံဟာပြည်တွင်းစစ်ပိုပြီးကျယ်ပြန့်လာနိုင်တယ်လို့ကြာရှုံးနိုင်ငံဖြစ်ဖို့အလားအလာတွေပုံများလာနေကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှဲဘက်ရှလက်ကမကြာခင်ရက်ပိုင်းကသတိပေးထားပါတယ
်။ In recent months, the situation in Myanmar has evolved.From a political crisis to a multidimensional human rights catastrophe.
လက်တလောလပိုင်းတွေကမြန်မာနိုင်ငံရဲ့နိုင်ငံရေးပဋိပက္ခကလူခွင့်ရေးဆိုင်ရာဗက်ပေါင်းစုံကထိခိုက်လာတဲ့ကပ်ဘေးကြီးဖြစ်လာခဲ့ပါပြီ။နိုင်ငံတဝန်းရင်ဆိုင်နေရတဲ့အတ္တိဒုက္ခတွေနဲ့အကြမ်းဖက်မှုတွေကြောင့်ရေရှည်တိတဲ့နဲ့ဖွံ့ဖြိုးရေးမျှော်လင့်ချက်ကိုပျက်စီးစေပြီးကြာရှုံးနိုင်ငံဖြစ်ဖို့ဒါမှမဟုတ်လေပြည်ရင်းစစ်ပိုးပြီးကျေပြန့်လာဖို့အတွက်အလားအလာများနေပါတယ်။
COVID-19 ကြောင့်စီးပွားရေးထိခိုက်နေရတဲ့မြန်မာနိုင်ငံမှာဆီယနာတင်ပြနောက်ပိုင်းအတည်မပြုနိုင်သေးတဲ့စီးရင်တွေအရလူပေါင်း900လောက်သေဆုံးပြီးနောက်ထပ်3000လောက်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့အခြေအနေကိုရောက်လာရတာကိုထောက်ပြပြီးမြန်မာနိုင်ငံဟာကြာရှုံးနိုင်ငံဒါမှမဟုတ်လေပြည်တွင်းစစ်တွေကျယ်ပြန့်လာမယ့်အလားအလာများနေပြီလို့သူကထောက်ပြထားပါတယ်။အာဏာသိမ်းမှုနောက်ဆက်တွဲဆီယနာတင်ဆန်းကျင်ရေးလှုပ်ရှားမှုတွေနဲ့မတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံအတွက်နောက်ထပ်တိုးလာတဲ့အပူတစ်ခုကတော့ COVID ကပ်ဘေးပါကိုဗစ်ကူးစက်သူများလာတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းမလုံလောက်တဲ့အခက်အခဲတွေရှိနေတာကြောင့်ကုသရေးပိုင်းအားနည်းတာတွေနဲ့ပိုးတွေ့လူနာတွေကိုလက်ခံကုသဖို့ခက်ခဲတာတွေရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ
်ဒီစိတ်ယုံလေးနဲ့ပတ်သက်တဲ့စစ်တဲ့ပေါ့နော်ဒီဟာတွေကဒီပစ္စည်းရတယ်ငွေကြေးရင်ဟာတွေပေါ့နော်ဒါကြီးတော့ဝန်ကြီးဌာနအနေနဲ့တော်တော်ပြည့်စုံတယ်နော်ဟို second wave ပစ္စည်းတွေရောတော်တော်ကျန်နေသေးတယ်ပေါ့နော်ဝယ်ထားတဲ့ဟာနောက်ထပ်ရမယ့်ဟာတွေရောအဓိကကျွန်တော်ဒီ HR ဘက်မှာ challenge ကြည့်ရမှာနော်စေတနာဝန်ထမ်းတွေပေါ့နော်အဲပြီးရခါကျရင်ဒီနာလူကြီးဖွဲ့အစည်းတွေပေါ့ အဲဒီပူပေါင်းဆောင်ရွက်ပြီးတော့ခုနစေယူပူဆောင်ရွက်အစကွဲမင်းစင်တာအစပေါ့နော်ဒါတွေကိုသူတို့ပြန်လဲကြိုးပမ်းပြီးဆောင်ရွက်တာတော့ကြည့်ရပေါ့နော်ဒီခုနောက်ပိုင်းပေါ့ဒီတနနတွေမှာအဲကိုဗစ်တက်ဆိုပြီးတော့ပြန်ဝင်လာတဲ့နိုင်ငံဝင်တွေလည်းရှိရပေါ့နော
်လက်ရှိအချိန်မှာကိုဗစ်ဟာတရက်ထက်တရက်တိတိတသာတိုးလာရောမကပဲကူးစက်မြန်တဲ့ဗီဇာပြောင်းပို၃မျိုးစလုံးမြန်မာနိုင်ငံကိုရောက်ရှိနေပါတယ်ပို့တွေ့လူနာတွေဟာရက်ဆက်တိုးလာသလိုပို့တွေ့လူနာတချို့ကိုစစ်ရုံတွေမှာလက်ခံကုသဖို့ခက်ခဲနေတာကြောင့်နေအိမ်မှာပဲကိုဘာသာကုသနေရတယ်လို့အောက်ဆီဂျင်ရဖို့ခက်ခဲတာတွေလည်းဖြစ်နေပါတယ်ဆီယနာတင်ယူလိုက်ပြီးချိန်ကစလို့အကြမ်းမဖက်အာနာဖီဆန်ရေးလုပ်တဲ့ဆရာဝန်တွေသူနာပြုတွေနဲ့စေတနာဝန်ထမ်းတွေကိုစေုပ်ချုပ်ရေးကောင်စီကဖမ်းဆီးထောင်ချတာတမရော့အကြီးညိုပြအောင်လှုပ်ဆောင်မှုဆိုတဲ့ပုံမှန်905ကကြီတက်ခါအေးအေးယူဝရမ်းထုတ်ဖမ်းဆီးတာတွေလုပ်တာတွေကြောင့်လဲအခုလိုကပ်ဘေးကျုံအချိန်မှာကျမရေးဝန်ထမ်းအင်အားနဲ့စေတနာဝန်ထမ်းမလုံလောက်တဲ့ပြဿနာတွေကြုံနေရတာဖြစ်ပါတယ်ဒီလိုအခြေအနေတွေကဘလို့အကျိုးဆက်တွေဆက်ကြုံတွေ့ရမလဲဆိုတာတွေးဆဖို့တောင်ခက်ခဲနေရတဲ့အခြေအနေဖြစ်နေတယ်လို့နိုင်ငံရေးလှိလာသုံးသပ်သူဦးတမောင်တန်းကထောက်ပြပါတယ
်ဒီတိုင်းဆက်သွားမယ်ဆိုရင်မြန်မာနိုင်ငံပြတ်သုံးခြင်းအလုံးစုံနဲ့စပြီးဝင်နေပြီနော်လူတွေသိနေစင်းရဲနေငါပြတ်မယ်အခုလည်းအခုလည်းတမလာနဲ့နော်ဝါဆနာရိကဖွဲ့ရတယ်ထုတ်ထုတ်ပြန်ထားပြီเนาะငမ်းပုခေါမမှုတွေလူเจ้าဖြစ်တဲ့လူเจ้าဆိုတာတတိကျကျပြောရလို့ရှိရင်စစ်တက်เจ้าမြမတ်တမတော်เจ้าဖြစ်တဲ့ငမ်းပုခေါပါမှုမနိမာနိုင်လည်းရေးဆိုင်ရတယ်တော်တော်ကြီးဆိုပါပဲ
လက်ရှိအခြေအနေတွေကိုကြော်လွှားနိုင်ဖို့အများဆုံးစဉ်းစားအဖြေရှာဖို့လိုအပ်နေပြီလို့လည်းဥတ္တမောင်တန်းကပြောပါတယ
်ကုလသမဂ္ဂနဲ့အာဆီယံပြောနေတဲ့ဂျာဝင်နဲ့ကတိယောက်ကလည်းသဘောတူထားတယ်ရုရှားကလည်းသဘောတူထားတယ်အာဆီယံနိုင်ငံကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကြီးတခုလာတယ်အာဆီယံကပြောထားတဲ့အချက်ငါချက်သဘောတူထားအပြန်ဆုံးဆောင်ရွက်ပြလိုက်လူတွေငဲ့ညာပ
ါတစ်ဖက်မှာကိုဗစ်ကာယောဂါအပြင်စစ်ကောင်စီတပ်တွေကိုပြည်သူ့ကာကွယ်ရေးတပ် PDF အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကပါဝိုင်းဝန်းတက်ခတ်မှုတွေရှိနေတာကြောင့်တဖြည်းဖြည်းနဲ့ပြည်တွင်းစစ်ဖြစ်မဲ့ဘက်ကိုဦးတည်နေတယ်ဆိုတဲ့အရေးလက္ခဏာတွေပေါ်ထွက်လာနေတာကြောင့်ဒီအကျတဲတွေကိုဆွေးနွေးအဖြေရှာဖို့ဒေသရဲနိုင်ငံတွေအပါအဝင်နိုင်ငံတကာအသံဝိုင်းကပါတောင်းဆိုနေကြတာပါလက်ရှိအခြေအနေတွေကိုအများဆုံးမကူစားနိုင်ရင်မြန်မာနိုင်ငံဟာကြာရှုံးနိုင်ငံ Fail State ဖြစ်လာနိုင်တယ်လို့နိုင်ငံတကာကသတိပေးပြောဆိုနေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော့မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
ကျွန်တော်ရှင်တို့နားဆင်ခဲ့ရတာကတော့ဘလော့ဂါတွေသတင်းတော်မှတ်စုအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာအကူအညီလိုအပ်နေသူတွေကိုထောက်ပံ့ကူညီနိုင်ဖို့ဗြိတိန်နိုင်ငံရောက်မြန်မာမိတ်ဆွေတွေကအစားအသောက်နဲ့မုံမျိုးစုံကိုချက်ပြုတ်ရောင်းပြီးရန်ပုံငွေရှာနေကြပါတယ်အထူးကသမားတော်ကြီးတွေပါပါတဲ့ Front to Front UK အဖွဲ့ကမွေးငါအနှစ်ထုပ်ငချောက်ကျော်စတဲ့ဟင်းလျာတွေအထိပုံမှန်ချက်ပြုတ်ရောင်းချရန်ပုံငွေရှာနေကြတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာနေရက်ဆွန့်ဘေးလွတ်ရာထွက်ပြေးနေရသူတွေဆေးရနာတိမ်မှုကြောင့်အလို့အကိုင်းတွေဆုံးရှုံးဒုက္ခရောက်နေကြသူတွေအတွက်ဗြိတိန်နိုင်ငံကအစားအသောက်ဝါသနာပါသူတချို့စုပြီးတော့ချက်ပြုတ်ရန်ပုံငွေရှာနေကြပါတယ်ဆရာဝန်လိုကိုကျွမ်းကျင်တဲ့အသက်မွေးဝမ်းကြောင်းအလုပ်တွေကိုအချိန်ပြည့်လုပ်နေကြပေမဲ့အလုပ်အားရဲ့ရမငွေရှာဖို့ဟင်းမျိုးစုံကိုချက်ပြုတ်ရောင်းချနေကြတာပါမြန်မာနိုင်ငံအတွက်ဗြိတိန်နိုင်ငံမှာလုပ်တဲ့စန္ဒပြပွဲတွေမှာအစားအသောက်တွေကိုစတင်ရောင်းခဲ့ရတာကနေအခုတော့မိုဟင်းကအနှစ်ထုပ်ငချောက်ကျော်စတဲ့အသင်စားဟင်းလျာတွေကိုစားလိုက်ကနေပို့ပေးတဲ့အထိချက်ပြုတ်ရမငွေရှာနေကြတာဖြစ်ပါတယ်မိတ်ဆွေမှမိတ်ဆွေတို့လို့အဓိပ္ပာယ်ရမယ်Friend to Friend UK အဖွဲ့အကြောင်းအဖွဲ့ဝင်တယောက်ဖြစ်တဲ့လန်ဒန်မြို့ကကလေးအထုကုသမားတော်ကြီးဒေါက်တာလှမြတ်သူကအခုလိုပြောပြပါရယ
်ဖေဖော်ဝါရီလတရက်နေ့နောက်ပိုင်းအာနာသိမ့်ပြီးအချိန်မှာဆိုလို့ချင်းပမာပြီမှာလူတွေကဆင်းရဲဒုက္ခတွေရောက်နေတယ်ပေါ့ရောက်နေတဲ့အချိန်မှာကျွန်တော်တို့တကယ်စတူပါနေပါစိတ်မကောင်းဖြစ်ပြောဆပ်ပို့လုပ်ချင်တယ်ပေါ့နော်ဘယ်လိုဆပ်ပို့လုပ်ရမလဲဆိုတော့စဉ်းစားတဲ့အချိန်မှာစစချင်းကတော့ Friend to Friend နာမည်မရှိခင်ပေါ့ဟိုအနေတကယ်ချင်းရှိအနေလက်လှမ်းမိရတကယ်ချင်းနေစုပြီးတော့ပမာပြီကိုကိုရှိနေရဲ့ CDM အနေနဲ့ကိုအရင်စပြီးတော့ပစံစလှူရပေါ့လှူပြီးတော့မှတဖြည်းဖြည်းနဲ့ကျွန်တော်တို့ group ကချက်ပြုတ်ဝါသနာပါရုပ်လည်းများတော့ချက်ပြုတ်ပြီးတော့စရောင်းနေပေါ့ဆရာရောင်းပြီးတော့ fundraising စလုပ်တယ်ပေါ့ in addition to their monthly CDM group တွေကို donation လုပ်နေတဲ့အပြင်ပေါ့နော်ကချင်တို့ကရင်တို့ချင်းတို့
ဟိုလူတွေအတွက်ကို extra funding ရှာဖို့အဲ့ဒီအနေ protest ရှိတဲ့နေ့တွေမှာဈေးဆကြောင်းကြရတယ်။ရောင်းချပြီးတော့အားရတဲ့ပတ်စံတွေကိုဈေးရောင်းလို့ရတဲ့ပတ်စံတွေကိုအလတိုင်းမှာဒီတစ်ပတ်ကရင်ကိုလှူမယ်ဒီတစ်ပတ်ချင်းကိုလှူမယ်ဒီတစ်ပတ်ချင်းကိုလှူမယ်ဆိုတော့လှူဒန်းခဲ့ကြတယ်
အခုပေါ့နော်အားလုံးကဒီဒေါက်တာလာမြတ်တို့ပါအဝင်ပေါ့လေဒီ UK မှာအခုဒီ friend to friend UK အဖွဲ့မှာပါနေတဲ့သူတွေကကိုမကိုပြောရပဲဆိုရင်ကိုအလုပ်တင်တဲ့ကိုအဟိုမအားတဲ့ကြားရရပေါ့နော်အခုလိုမျိုးမြန်မာပြည်မှာဒုက္ခရောက်နေတဲ့သူတွေအတွက်ကိုအချိန်ပေးပြီးတော့ဒါအချက်ချပြုတ်ကြအရောင်းပြီးတော့ရံမုံငွေရှာကြတွေလုပ်နေကြရဲဆိုတော့အဲ့ဒီအတွက်ကိုဘယ်လောက်ထိကိုကဟိုအဆိုင်ထုံးဘယ်လောက်လောက်ရလဲပြောချင်တာတော့ဘလောက်ထိပေါ့နော်လူချင်းတဲ့ဆန္ဒများလို့ဒီမြန်မာပြည်မှာဒုက္ခရောက်နေတဲ့သူတွေများတယ်ဆိုတော့အမြင်ရှိလို့ပါလဲရှင်
အခု F2F2 မှာပါတယ်ရဲ့ group အားလုံးပါဆိုလို့ရှိရင်တပတ်ကို5ရက်6ရက်အလုပ်လုပ်နေတဲ့လူတွေပဲအကုန်လုံးကဒီ group ရဲ့ရည်ရွယ်ချက်ဘာလို့လုပ်တာလဲဆိုလို့ရှိရင်အဲဒီ group ကငါတို့ရာတပတ်မှာ5ရက်ကနေ6ရက်အလုပ်လုပ်နေတယ်ဒါပေမဲ့ဗမာပြည်မှာဒီစစ်အစိုးရကိုတောင်းဆိုင်နေတဲ့လူတွေအရဆိုလို့ရှိရင်သူတို့ရဲ့အသက်တွေချွေးတွေပြီးတော့ကြတော့သူတို့ရဲ့လုပ်တွေသူတို့ရဲ့မိသားစုတွေကိုအပြက်စီးခံပြီးတော့တိုက်ခိုက်နေရထက်ဆိုင်ကျမတို့ရဲ့ group ကလောက်တာဆိုလို့ရှိရင်တဲမုံတမုံစာလောက်ပဲရှိရပေါ့เนาะအဲ့ဒါကြောင့်မလို့သူတို့တောင်ဒီလောက်လုံနိုင်ငါတို့ဒီလောက်တော့လုံတင့်နေဆိုပြီးရစိတ်နဲ့ပါဝင်ကူညီညီညီချင်းဖြစ်ပါတယ
်မြန်မာပြည်မှာဒီအကူအညီလိုနေတဲ့သူတွေအတွက်ကိုကူညီတဲ့ဒီ friend to friend UK အဖွဲ့ရနေပြီးတော့အဆောဆောပြောသလိုပဲဒီကြောင့်ကိုအားတဲ့ရက်မှာဆိုရင်စုပြီးတော့ချက်ချပြုတ်ကြတယ်ဆိုတော့အဲ့ဒီ hint ထက်တဲ့အကြောင်းလည်းသိပြရစေဟိုလူမှုကွန်ရက်ပေါ်မှာတွေ့ရတဲ့ဓာတ်ပုံတွေအများဆိုရင်တော့မြင်ရတဲ့လူတော်မှတကယ်ကိုဟိုဝယ်စားခြင်းစိတ်ပေါက်လောက်အောင်ကိုချက်ကြရဲဆိုတော့အကုန်လုံးကအချက်ပြုတ်ကျွမ်းကျင်တဲ့သူတွေလား hint တွေရောဘယ်လိုမျိုးဘာတော့ဖြင့်ချက်မယ်ဆိုတာမျိုးဘယ်လိုကြွေးချယ်ပါလဲရှင
်အဲ့ဒီ group ထဲမှာ mainly ချက်နေတဲ့လူတွေကတော့ဟိုအရင်တည်းကရင်ချက်တာဝါသနာပွားလို့ချက်ပြုတ်စတောက်နေတဲ့လူတွေပေါ့နော်ဗမာအဓိကဗမာစားတောက်ကိုစားပြီးတော့ချက်ပြုတ်နေတဲ့လူတွေပေါ့နော်ဒါပေမဲ့အဲတချို့လူတွေဆိုလည်းအခုနောက်ပိုင်းလူတွေကဆိုလို့ရှိရင်သူတို့ချက်ပြုတ်အယံဝါသနာမပါပြီမဲ့ချက်တုံးမဲ့ခွာခွာနည်းနည်းပါးပါးကုလုံးလို့ရရင်လည်းကုလုံးလို့ရတလောက်ကလေးလိုက်ပြီးတော့ကုလုံးပြီးတော့ဟောတတက်တအားပတ်စံအပြင်ကိုအားပါsupport လုပ်နေကြပါလေ
ဒီမြန်မာနိုင်ငံဖြစ်လာတဲ့အခြေအနေကြောင့်ပေါ့နော်ပြောချင်တာကဒီနိုင်ငံသားမှာရောက်နေမြန်မာတွေလည်းပို့ပြီးစုစုစည်းစည်းစည်းစည်းလုံးလုံးနဲ့ကူညီဖို့ဖြစ်လာတာလည်းမြင်ရတယ်လို့ဆိုတော့အခု friend to friend UK ရဲ့အဲ့လိုစုစည်းမှုစီလုံးမှုအကြောင်းလည်းပြောပြပါအောင်အဲ့လိုမျိုးဟိုပြောချင်တာကဒီတပတ်တော့ဟေးပါချက်ကြမယ်ဆိုပြီးတော့ချိန်တာမျိုးတွေကအစားပေါ့နော်အများတရားအရှင်းပြပါအောင
်အဲ့လိုပေါ့ protest တွေပါရှိတာပြီဆိုလို့ရှိရင်ပေါ့အဲ့လိုပေါ့နော်ချိန်ကြပြီးတော့ဒီတပတ်ဘယ်သူကပါလုပ်မယ်ဒီတပတ်ဆိုလို့ရှိရင်တယောက်ကအောင်ငါတော့ကျပါဟင်းချက်မယ်ငါတော့ငါဟင်းချက်မယ်ငါတော့ဒီမုတ်လုပ်မယ်ဆိုတော့အကုန်လုံးညှိနှိုင်းကြတယ်ပေါ့တခါကြလို့ရှိရင်အခုနောက်ပိုင်းကဘာလို့ဖြစ်လဲဆိုတော့ကျမတို့ကဆက်မနျူဆိုတာပေါ့နော်အလိုဟင်းရည်လေးနဲ့အသားတစ်ခွက်နဲ့ငချောက်ကျော်နဲ့လို့ပေါ့နော်အလိုဆက်မနျူလေးထုတ်တယ်ပေါ့နော်ဟိုနည်းနည်းလေးဟိုဒီဘာဆိုတော့ဟိုအပတ်တိုင်းလဲအဝယ်စားတဲ့လူတွေမယိုးဝအောင်လဲကိုကညာဒီ group အနေနဲ့စဉ်းစားရတယ်လေဘာလို့လဲဆိုတော့ဒီတမျိုးလေးပဲဒီလိုမျိုးလေးပဲချက်နေတယ်ဆိုလို့ရှိရင်ဝယ်စားတဲ့လူကလည်းပြင်းသွားမှာပေါ့မပြင်းရအောင်လေဟိုနည်းနည်းထူးထူးဆန်းဆန်းလေးဖြစ်အောင်ဒီတပတ်ငါတို့ဒါလေးဒီလိုလုပ်ကြမယ်ဟဲ့ဒီတပတ်ဒီလိုမျိုးလေးနင်းလုပ်ကြမယ်ဆိုတော့နောက်ဆုံးတစ်ခါကျတော့ဘယ်လိုဖြစ်လဲဆိုတော့မိုဟင်းကထုတ်မယ်ဆိုပြီးတော့မိုဟင်းကအနှစ်အဲပေါ့နော်အဲ့လိုဒီမှာရတဲ့ငချင်းနဲ့စားချက်ပြီးတော့ဟိုနင်းလုပ်တာတော်တော်ကြီးကိုအောင်မြင်ပါတယ်အဲအောင်မြင်ပြီးတော့လေတော်တော်ကြီးကိုလည်းအဲအားတစင် fan raising လုပ်လို့ဝေလို့ဖြစ်လိုက်ပါတယ်ညာမွေးကကြတော့ protest ကိုမလာနိုင်တဲ့လူတွေပေါ့နော်မန်အဝေးကိုလည်း post ကနေပို့နိုင်ခဲ့ပါတယ်ပေါ့နော်ဆိုတော့ every month or every fortnightly တစ်ပတ်တစ်ခါလောက်တော့ဟိုပေါ့တငယ်ချင်းတွေစုံပြီးတော့ဟိုနေအိမ်မှာပဲစုံရင်စုံတာမလို့ရှင်လဲအဲ့လို online နဲ့ပဲ meeting သဘောလောက်ကြပြီးတော့နောက်ပိုင်းလောက်ကြမလဲပြီးတော့ရလာတဲ့ဟိုအားကြီးဆိုလို့ရှင်လဲဘေးအဖွဲကိုလှူရင်ကောင်းမလဲဘယ်လိုလှူရင်ကောင်းမလဲဘယ်သူကတဆင့်လှူရင်ကောင်းမလဲအဲ့လိုမျိုးတွေလဲအဲညှိနှိုင်းပြီးတော့ဆောင်ရွက်ကြပါတယ
်နောက်ဆုံးပေးချင်တာတော့ပေါ့နော်ဒေါက်တာလာပြတ်သူဆိုလဲဒါကလေးထုကူဆရာဝန်ကြီးပေါ့လေလန်ဒန်ကဆိုတော့အဲ့လိုမျိုးကိုဟာကိုဒီတစ်ဖက်မှာလဲအလုပ်ကို full time အလုပ်အချိန်ပြည့်အလုပ်လုပ်နေရတဲ့သူတယောက်နေနဲ့ကိုယ့်ရဲ့ရုံအားရမှာဒါမျိုးချက်နေရတာရောကို့အတွက်ဒါအပန်းဟိုအလုပ်ပို့တစ်ခုပင်ပန်းနေလို့ရောမမြင်ဘူးလားရှင်ဂျေရှည်ဖြစ်လာတော့လေ
full time လုပ်လုပ်နေပြီးတော့ weekend မှာတော့လောက်ကတော့လည်းနည်းတော့နည်းနည်းတော့ညရက်တော့မရှိဘူးပေါ့လေဒါပေမဲ့အဲကိုကနေစိတ်တက်နေပြီးတော့ငါအတွက်က physically ပဲ ငါပြစ်မှန်းတာပေါ့နော်ဗမာပြည်မှာဆိုလို့ရှိရင်အင်းဒီမှာဂျီဇက်လေးတွေရောဗမာပြည်မှာလူတော်တော်များများသူတို့သွေးနဲ့ချွင်းနဲ့ရင်းပြီးတော့ဟောတိုင်းပြည်ကိုဗမာပြည်ကိုကယ်ဆယ်ဖို့စ조사နေရပေါ့အဲ့ဒါကြောင့်မလို့ဆိုအဲ့အတွေးလေးကိုပြန်တွေးလိုက်ပြီလို့ရှိရင်ကိုယ့်ဘာကိုခွန်အားတွေပြန်တက်လာတယ်လို့ခံစားရပြီးတော့ဟိုဆက်လုတ်ချင်နေပါတယ်အဲ့လိုမျိုးလေးလေးရှိနေတဲ့အတွက်ကြောင့်ပင်ပန်းပင်ပန်းလည်းအဲမပင်ပန်းဘူးလို့ပဲအဲ့ဒါပြောရမှာပေါ့လေ
လန်ဒန်မြို့ကကလေးအထုကုသမားတော်ကြီးဒေါက်တာလှမြတ်သူဖြစ်ပါတယ်သူတို့ချက်ပြုတ်ရမုံငွေရှာပြီးလှူလိုက်တဲ့အလှူတွေကိုလက်ခံရရှိသူတွေစီကဝမ်းသာကျေးဇူးတင်ကြောင်းတုံ့ပြန်မှုတွေရတဲ့အခါမှာနောက်ထပ်ဟင်းတွေချက်ဖို့ခွန်အားဖြစ်ရတယ်လို့ပြောပါတယ်သူတို့လိုပဲအခုအညီလိုအပ်နေတဲ့မြန်မာနိုင်ငံကပြည်သူတွေအတွက်ကိုတက်နိုင်တဲ့ဗတ်ပေါင်းစုံကနေအချိန်ပေးလှုပ်ပေးနေကြသူတွေနိုင်ငံဆုံးမှရှိနေကြပါတယ်ရှင်ကျွန်မဆုမြတ်မောပါ
မဆုမြတ်မောတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ကြရတာပါခင်ဗျာခုဆက်ပြီးစီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်အပူချိန်မြင့်တက်လာမှုမိုးခေါင်ရေရှားမှုမိုးရွာသွန်းမှုအပြောင်းလဲနဲ့ရုတ်တရက်ရေကြီးမှုနဲ့အတူရာသီဥတုပြောင်းလဲမှုကြောင့်ကမ္ဘာပေါ်ကလက်ဖက်ထုတ်လွှတ်မှုအများဆုံး၄နိုင်ငံရဲ့အနာဂတ်ကိုချင်းချောက်နေပြီလို့သုတေသနပညာရှင်တွေကပြောပါတယ်ရာသီဥတုပြောင်းလဲမှုကြောင့်အလားမဲ့2050ပြည့်နှစ်အရောက်မှာကင်ညာနိုင်ငံရဲ့အကောင်းဆုံးလက်ဖက်ထုတ်လွှတ်မှုအခြေအနေ၄ပုံ၃ပုံကျော်လျော့ကျသွားမှာဖြစ်ပြီးစိုက်ပျိုးထုတ်လွှတ်သူတွေနဲ့လုပ်သားတွေအပေါ်ရိုက်ခတ်တက်ရောက်နိုင်ခြေရှိတယ်လို့မကြခင်ကထုတ်တဲ့အစီအခံစာမှာဖော်ပြထားပါတယ် AP သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ထက်ကတင်ပြပေးပါမယ်ခင်ဗျာ
ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီနဲ့ရှစ်မိုင်ခွဲကျော်လောက်အကွာမှာရှိတဲ့ကင်ဘူးကောင်တီကလက်ဖက်ခူးသူတွေဟာတိတ်ပြီးတော့တံပိုးချိလာတဲ့လက်ဖက်တွေကိုခူးဆွံ့နေကြပါတယ်ကင်ညာဟာကမ္ဘာမှာလက်ဖက်ချောင်အမဲလို့ခေါ်တဲ့ Black Tea တင်ပို့မှုအများဆုံးနိုင်ငံဖြစ်ပြီးလက်ဖက်ရည်ချိုက်တဲ့ Britain ကိုလက်ဖက်ချောင်အများဆုံးတင်ပို့သူလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီနှစ်ပိုင်းတွင်မှာသီးနှံကတိတ်ပြီးမကောင်းလှပါဘူးအကြောင်းကတော့ရာသီဥတုမမှန်တာကြောင့်ဖြစ်ပါတယ်မီးတောင်မြေဩစာကျွဲပြီးနွေရာသီရှည်လျားတဲ့ကင်ညာနိုင်ငံဟာတစ်ချိန်လုံးကတော့လက်ဖက်ဆိုင်ဖို့အခြေအနေအကောင်းဆုံးဖြစ်ခဲ့ပြီးမယ်လေအခုတော့ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်မှုကိုစပြီးတွေ့နေရပါပြီမိုးရွာသွန်းမှုမမှန်တာကြောင့်ရေကြီးတာနဲ့မိုးကောင်ရေရှားမှုတွေပိုပြီးတော့ဖြစ်လာပါတယ်အပူချိန်ကလည်းမြင့်လာတာကြောင့်နှစ်နဲ့ချစ်ပြီးအသေးအချာဆောင်ရှောက်ရတဲ့လက်ဖက်ဆိုင်ပြုတ်ရေးမှာအခက်အခဲတွေ့ရပါတယ်တချို့လေသမားတွေအတွက်ကတော့အတော်လေးကိုပဲခက်ခဲနေကြပါပြီ
This tea was planted when I was young 1959
ကျွန်တော်ငယ်ငယ်1959ခုနှစ်ခရိုင်ကဒီလက်ဖက်ပင်တွေကိုစပြီးစိုက်ခဲ့တာပါအဲ့ဒီတုန်းကဆိုရင်မိုးလည်းကောင်းပါတယ်ကြည့်လိုက်ရင်တော့အကြည့်နဲ့တူပါတယ်မိုးများတာကြောင့်တလကို၄ချိန်လက်ဖက်ခူးရပါတယ်ခုနှစ်ရက်တခါလက်ဖက်ခူးရတာပါအခုတော့ရာသီဥတုပြောင်းလာတာကြောင့်ကျွန်တော်တို့လည်းပြောင်းရပါတယ်မိုးမရွာတာကြောင့်အရင်လိုအထွက်မကောင်းတော့ပါဘူးအရင်က၄ချိန်ခူးနေရတာကနေအခုတော့2ချိန်ပဲခူးရပါတော့တယ
်။လေသမားဂေဘရီယယ်မွာတာမာဘူဂါကအခြေအနေကိုရှင်းပြခဲ့တာပါ။တစ်ဖက်တစ်လမ်းကဝင်ငွေထက်ရအောင်ကြိုးပမ်းတဲ့အနေနဲ့သီးနှံအမျိုးမျိုးပြောင်းပြီးတော့စိုက်နေတဲ့သူကအခုတော့ရာသီဥတုထံပို့ပြီးတော့ခဏရေရှိတဲ့နက်နက်ပင်တွေပြောင်းပြီးတော့စိုက်နေတယ်လို့ပြောပါတယ်
။ These pineapples we are not growing here. And but now because of the climate change
နနက်ပင်တွေအရင်ကဒီမှာမစိုက်ပါဘူးအခုတော့ရာသီဥတုကပြောင်းလာတာကြောင့်နနက်ပင်တွေဒီမှာစိုက်လို့ရတာပါဒါကြောင့်လဲကျွန်တော်လဲပြောင်းပြီးစိုက်နေရတာပါအခုတော့တစ်ဖက်တစ်လမ်းကဝင်ငွေရဖို့ကျွန်တော်စိုက်နေရတာပ
ါလက်ဖက်ခူးလှုပ်သားတွေလည်းထိခိုက်ပါတယ်ကင်ညာနိုင်ငံရဲ့လက်ဖက်စိုက်ပျိုးထုတ်လုပ်မှုကနိုင်ငံရဲ့အသင်းတင်ကုန်ထုတ်လုပ်မှု GDP ရဲ့400ခိုင်နှုန်းလောက်ရှိပါတယ်ဂျိန်းဝမ်ဂွီကငငယ်ကလေးကလက်ဖက်ခူးသူပါသူကြောင်းတက်ဖို့မိသားစုကငွေချေးမတက်နိုင်ခဲ့ပါဘူး။ဒါကြောင့်လဲလက်ဖက်ဆိုင်ပြိုးရေးလုပ်ငန်းမှာဝင်ပြီးတော့အလုပ်လုပ်ခဲ့ပါတယ်။လယ်သမားတွေလက်ဖက်မဆိုင်တော့ဘူးဆိုရင်သူလဲဝင်ငွေရော့ပြီလို့ပြောပါတယ
်။ဒါပြောသူမစံဒီမူနီမီ။နိုင်တဲ့တော့သူကလည်းလည်းလည်းရေကမှုနော်။
အခုဆိုရင်လက်ဖက်ခင်းပိုင်ရှင်တွေကိုတွေ့မယ်ဆိုရင်သူတို့အနေနဲ့မျှော်လင့်ချက်ကုန်နေပါပြီတဲ့လက်ဖက်ပင်တွေနှုတ်ပစ်ပြီးနက်နက်ပင်လိုတခြားသီးနှံတွေပြောင်းပြီးဆက်ရမလားဆိုတာကိုလေ့လာနေကြပါပြီတဲ့ဒီလိုဖြစ်လာမယ်ဆိုရင်တော့သူတို့အတွက်ဝင်ငွေရှိတော့မှာမဟုတ်ပါဘူးလို့လက်ဖက်ခူးတဲ့ဂျိန်းဝမ်ဂွီပြောခဲ့တာပါအရင်ကဆိုရင်ရာသီဥတုကတိတ်ပြီးကောင်းပါတယ်တဲ့မိုးကလည်းကောင်းတာကြောင့်သူတို့လက်ဖက်ခူးရတာမှာမြေကြီးကဆွဆွပြီးလက်ဖက်ကလည်းကောင်းပါတယ်လို့လက်ဖက်ခူးတဲ့ဂျိန်းကပြောခဲ့တာပါ အခုတော့ရာသီဥတုကတနေ့ပြီးတနေ့ပြောင်းနေပါတယ်။နေပူရာများလို့လက်ဖက်တွေဆိုရင်6တွေ့နေတာကြောင့်ခူးရင်လည်းအသိပြီးတော့မရပါဘူးတဲ့။တစ်ခါတစ်ခါမိုးရွာပြီးမဲ့မိုးရေလုံလောက်အောင်မရတာကြောင့်အရင်ကနဲ့ရှင်ရင်ရာသီဥတုကတအားပြောင်းလဲသွားပြီလို့လက်ဖက်ခူးတဲ့ James ကနှိုင်းရှင်ပြောပြခဲ့တာပါ။ရာသီဥတုပြောင်းလဲတာကြောင့်2050ပြည့်နှစ်အရောက်မှာကင်ညာရဲ့အကောင်းဆုံးလက်ဖက်စိုက်ပျိုးထုတ်လုပ်မှုအခြေအနေက26ရာခိုင်နှုန်းကျော်ကျဆင်းမဲ့အကြောင်း2021ခုနှစ်မေလအတွင်း Christian Aid အကူအညီပေးရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြပါတယ်။ပြည်မြလက်ဖက်စိုက်ပျိုးမှုအခြေအနေက2050ပြည့်နှစ်အရောက်မှာ39ရာခိုင်နှုန်းရော့ကြမယ်လို့လည်းအစီရင်ခံစာကဖော်ပြပါတယ်။လက်ဖက်စိုက်သူတွေအနေနဲ့စိုက်ပျိုးရေးမလုပ်တဲ့ဒေသအသစ်တွေကိုရွှေ့ပြောင်းဖို့ကလည်းတိတ်ပြီးတော့ခက်ခဲမယ်လို့သူတေသနာပညာရှင်တွေကမှတ်ချက်ပြုပါတယ်။ကင်ညာစိုက်ပျိုးမွေးမြူရေးနဲ့ငါးလုပ်ငန်းဌာနကရာသီဥတုပြောင်းလဲမှုဆိုင်ရာကြွမ်းကျင်သူဘာရိုနီကာနက်တူးကအခုလိုပြောပါတယ
်။ We have reports saying that by 2050
2050ပြည့်နှစ်အရောက်မှာဒေတာတွေလက်ဖက်စိုက်ပျိုးမှုကထက်ဝက်လောက်ကျသွားနိုင်တယ်ဆိုတဲ့အစီရင်ခံစာတွေရှိပါတယ်။ဒါကြောင့်လက်ဖက်စိုက်ပျိုးထုတ်လုပ်နေကြတဲ့လက်ဖက်စိုက်ပျိုးထုတ်လုပ်မှုကိုမှီခိုနေကြတဲ့လယ်သမားတွေဟာရာသီဥတုပြောင်းလဲလာတာနဲ့အတူပိုပြီးတော့ထိခိုက်သက်ရောက်မှုရှိနေတာဖြစ်ပါတယ်လို့ပြောခဲ့တာပ
ါ In Kenya we are advocating for what we call climate smart
လယ်သမားတွေအနေနဲ့စိုက်ပျိုးထုတ်လုပ်မှုတိုးမြှင့်စေရေးနဲ့လယ်သမားတွေအနေနဲ့ပြုလွယ်ပြင်လွယ်ဖြစ်ရေးအတွက်ကင်ညာမှာရာသီဥတုနဲ့လိုက်ရောညီတွေဖြစ်မဲ့စိုက်ပျိုးရေးဖြစ်စေဖို့စီယုံဆောင်ရွက်နေကြောင်းလည်းသူကပြောပါတယ်ကျွမ်းကျင်သူတွေကရာသီဥတုပြောင်းလဲမှုရဲ့အန္တရာယ်ကိုသတိပေးနေကြချိန်မှာပဲကင်ညာရဲ့လက်ဖက်စိုက်ပျိုးသူလယ်သမားတွေအနေနဲ့တော့လက်ဖက်ထုတ်လုပ်မှုကျဆင်းလာတာကိုတွေ့နေကြရပါပြီ2019ခုနှစ်အောက်တိုဘာလနဲ့နိုဝင်ဘာလအလယ်ပိုင်းအတွင်းအရှေ့အာဖရိကနိုင်ငံကင်ညာမှာမိုးရွာသွန်းမှုကပြင်းမြတ်တဲ့400ရာခိုင်နှုန်းထိတိုးလာတာကြောင့်ရေကြီးတာတွေဖြစ်ခဲ့ပါတယ်ရာသီဥတုပြောင်းလဲတာကြောင့်ကန္တာယကျန်းကောင်တွေချရောက်စီပြီးဒီကျန်းကောင်တွေတွားရလမ်းကြောင်းတစ်လျှောက်တီးနံတွေကိုလည်းဖျက်ဆီးစားတောက်ကြပါတယ်။လက်ဖက်စပြိုထုတ်လုပ်မှုဒေသတွေအပေါ်အထူးခိုက်စေတဲ့ရာသီဥတုပြောင်းလဲမှုမြန်ဆန်လာတဲ့အခြေအနေကိုကာကွယ်နိုင်ရေးအတွက်ကတော့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုရှော့ချရေးတာဖြစ်တယ်လို့ Christian Aid အဖွဲ့ရဲ့အစီရင်ခံစာကတိုက်တွန်းထားပါတယ်ရှင်။
မတင်ကြီးတိုင်းစီစဉ်တင်ဆက်တဲ့စီးပွားရေးစီစဉ်ကိုနားဆင်ကြကြရပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American အတန်းကနေတင်းလန်နေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲနမူနာပေါင်းစုစုပေါင်း 14,432 ဦးကိုစစ်ဆေးခဲ့တာမှာကိုဗစ်ပိုးကူးစက်နေသူ9014ဦးတွေ့ရှိခဲ့တဲ့အကြောင်းကျန်းမာရေးဌာနရဲ့ည7နာရီကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်သေဆုံးသူလည်း89ဦးထပ်တိုးခဲ့တာကြောင့်ပိုးကူးစက်သူနဲ့သေဆုံးသူအများဆုံးအဖြစ်ဆန့်ကျင်တင်ခဲ့တဲ့နေ့ဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံတဝန်းကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတာကြောင့် Stay at home မလိုအပ်ဖဲအပြင်မထွက်ရအမိန့်ကြေညာတဲ့မြို့17မြို့ကိုထပ်တိုးလိုက်ပြီးဖြစ်တာကြောင့်စုစုပေါင်းstay at home ကြေညာထားတဲ့မြို့80ကျော်သွားပြီဖြစ်ပါတယ်ခင်ဗျာနိုင်ငံတော်အတိုင်ပင်ခံပို့ကိုတော်ဆန်းစုကြည်ကိုစစ်ကောင်စီကအဂတိလိုက်စားမှုနဲ့နောက်ထပ်အမှု၄မှုထပ်တိုးတရားစွဲလိုက်ပါတယ်အဲ့ဒီထပ်တိုးအမှု၄မှုထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နဲ့အတူဆွဲဆိုထားတဲ့အမှုတမှုလည်းပါတယ်လို့သူ့ရဲ့ရှေ့နေတွေကပြောပါတယ်အရင်ကဆွဲထားတဲ့အမှုတွေကအမှုနှစ်ခုကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဇူလိုင်လ12ရက်နေ့မှာစစ်ဆေးခဲ့တာမှာတရားစွဲသူတွေဘက်ကဥပဒေနဲ့မညီတဲ့လှုပ်ရက်တွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံကိုကိုဗစ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးပြီးတိစုံမှုကလည်းများလာတဲ့အတွက်ဖမ်းဆီးခံနေရတဲ့ဒေါက်ဆန်းစုကြည်ကမြန်မာလူထုအတွက်စိုးရိမ်ပူပန်နေတယ်လို့ရှေ့နေဖြစ်သူတွေကပြောပါတယ်ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်လူထုအချင်းချင်းညီညွတ်ကြဖို့ပန်ကြားရတယ်လို့လည်းရှေ့နေဦးခမောင်စောကပြောပါတယ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဖေဖော်ဝါရီ10ရက်နေ့ကလေးကအနာသိမ့်ပြတဲ့နောက်မှာဖန်စီထင်းထင်းခံထားရပြီးတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေချုပ်ဖောက်မှုအပါအဝင်ဆွဲချက်အတော်များများနဲ့အမှုရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာအိန္ဒိယမှာနေ့စဉ်ကိုဗစ် -19 တင်းငွေနေ့က4000 အောက်ကိုကျသွားပြီးဒီကနေ့တင်းလာနေမှာလဲ24နာရီအတွင်းပိုးတွေ့အတီးပြုလူနာ38,000ကျော်ရှိခဲ့တဲ့အကြောင်းကျမကြီးဝန်ကြီးဌာနကကြေညာလိုက်ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုံမွန်ဖြစ်ပါတယ်စပန်းဆန်ရအင်ဂျင်နီယာကတော့ဘီလ်ကစ်တင်ဖြစ်ပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါဒီအစီအစဉ်လေးကိုနားဆင်အားပေးတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ